Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American တရဲ့2023ခုနှစ်ဒီဇင်ဘာ13ရက်ပိုရုညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ Serenity Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ Line meter 1925 32ပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဟာမတ်စ်သွေးကြောအဖွဲ့တွေကဖမ်းဆီးထားတဲ့ဒဇာဂန်နှစ်ဦးရဲ့ရုပ်အလောင်းကိုတိုက်ပွဲတွေတွင်မှာတွေ့ခဲ့ရတယ်လို့အစ္စရေးတပ်ဖွဲ့ကပြောပါတယ်မြောက်ပိုင်းညီနောင်မဟာမိတ်တွေကတော့စစ်ကောင်စီကိုချိန်မုံဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ကြေညာထားပါတယ်ထိုင်းမြန်မာနယ်စပ်အနီးစိတ်ကြွဆေးပြားတွေစံချိန်တင်ဖမ်းဆီးရမိခဲ့ပါတယ်ဆိုတော့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စကိုင်းတိုင်းကမော်လူးမြို့ရဲစခန်းကာကွယ်ရေးတပ်တွေသိမ်းပိုက်ခဲ့တာကိုဒေသခံက
မော်လူးရှင်နေခုကရဲစခန်းပဲသိမ်းတာမော်လူးမြို့တော့အရင်ကတည်းကကိုယ့်ဘက်ကသိမ်းနိုင်တဲ့အနေအထားရှိနေခုကဒီမော်လူးမှာရှိတဲ့ရဲတွေစစ်သားတွေပေါ့သူတို့အလင်းဝင်မှုတော့သိခေါ်တဲ့ကာမှုလက်မခံတဲ့အတွက်ဒီဝင်ရောက်သိမ်းရတာပေါ့
နောက်ပဲခူးတိုင်းပဲဖြူးမြို့မှာလည်းညောင်မေတာရဲစခန်းကို PDF ပြည်သူ့ကာကွယ်ရေးတပ်တွေဝင်တိုက်ခဲ့ပြန်ပါတယ်။နောက်ရခိုင်မြောက်ပိုင်းမြို့နယ်6ခုမှာတော့စစ်ကောင်စီကလက်နက်ကြီးပစ်ခတ်မှုတွေတိုးလာပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်ထူးညာပတ်စင်ကန္တာတွေဖြစ်တဲ့ဥကျော်စံသာနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်။နောက်လူငယ်မျိုးဆက်သစ်တွေအတွက်ဂျန်စီ။နောက်အားကစားကန္တာတွေကိုဇက်တိုက်နှဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျာ။
ဂါဇာမြောက်ပိုင်းဟာမတ်စ်သွေးကြောအဖွဲ့ကိုချိန်မုံတဲ့စစ်စင်ရေးအတွင်းတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့မှကြေညာထားပါတယ်။ဒါ့အပြင်ဂါဇာမှာရှိတဲ့ပြစ်မှတ်250ကျော်ကိုလည်းတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အောက်တိုဘာလတုန်းကဟာမတ်စ်ရဲ့တိုက်ခိုက်မှုမှာဒဇာဂန်ဖြစ်ဖမ်းဆီးခေါ်ဆောင်ခံရသူတွေတဲကနှစ်ဦးရဲ့ရုပ်အလောင်းကိုဂါဇာမှာလုပ်တဲ့စစ်စင်ရေးတွေအတွင်းမှာအစ္စရေးတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောထားပါသေးတယ်။ဂါဇာကမ်းမြောင်ကလူစီကားရအရက်အောက်မှာရှိတဲ့မြေအောက်လှိုင်ကောင်းတွေမှာဒဇာဂန်တွေကိုဖမ်းဆီးထားတာဖြစ်တယ်လို့အစ္စရေးကာကွယ်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတဦးကပြောပါရယ်ဒီဒဇာဂန်ကယ်ဆယ်ရေးလုပ်ငန်းတွေဟာရှုပ်ထွေးနေပေမဲ့ဒဇာဂန်အားလုံးကိုလွတ်မြောက်ရေးအစီအစဉ်ကတော့အဟန့်အတားဖြစ်စီမှာမဟုတ်ဘူးလို့လည်းပြောထားပါရယ်တကြော့ပြန်တိုက်ပွဲတွေဆက်လက်ဖြစ်နေချိန်မှာဂါဇာကမ်းမြောက်ဒေသမှာရှိတဲ့ပါလက်စတိုင်းအရဲသားတွေပေါ်တက်ရောက်လာနိုင်တာတွေနဲ့ပတ်သက်ပြီးတော့သတိပေးချက်တွေလည်းဆက်တိုက်ထွက်ပေါ်နေပါရယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲဖီလီပိုဂရန်နီကတော့အရဲသားသေဆုံးမှုနဲ့ထိခိုက်ခံစားရမှုတွေပိုးများလာပြီးတော့ဒေတာရင်းကိုချင်းချောက်နေတဲ့နောက်ထပ်နေရာရွှေ့ပြောင်းမှုတွေကိုလည်းဝန်းနေစရာကောင်းလောက်အောင်တွေ့နေရပါတယ်လို့ဒီနေ့ပဲပြောပါရယ်ပုံဟမ်မင်းကြီးဖရန်စစ်ကလည်းဂါဇာကမ်းမြောင်ဒေတာမှာအပြစ်ခက်တွေရက်စဲပြီးတော့လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအတွက်တောင်းဆိုထားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ကလည်းဟာမတ်စ်ကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့အစ္စရေးကိုထောက်ခံအားပေးနေပေမဲ့လည်းအရက်သားသေဆုံးမှုများလာတဲ့အပေါ်ပုံမှုစိုးရင်လာတဲ့အတွက်အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုကိုသမ္မတဘိုင်နန်ကတရီပီပြောဆိုထားပါတယ်ရှင
်အမေရိကန်နဲ့ယူကရိန်းသမ္မတတို့ဝါရှင်တန် DC မှာတွေ့ဆုံကြပြီးယူကရိန်းကိုဆက်ကူညီဖို့ပူးတွဲပြောလိုက်ကြပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတို့အင်ဂျီတော်မှာတွေ့ဆုံကြပြီးယူကရိန်းအတွက်အကူအညီပေးရေးအခုလိုပူးတွဲပန်ကြားလိုက်ကြတာပါနှစ်နှစ်နေပါရုရှားကျူးကျော်မှုကိုခုခံနေတဲ့ယူကရိန်းအတွက်နောက်ထပ်အကူအညီဖြစ်ဒေါ်လာ67ဘီလီယံအစိုးပြုချက်ကိုအမေရိကန်ကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်အခုလိုပြောခဲ့ပြတာ
Today Ukraine's freedom is on the line but if we don't stop Putin it'll endanger the freedom of everyone almost everywhere
ဒီနေ့ Ukraine လွတ်မြောက်ရေးဟာအရေးကြီးတဲ့အခြေအနေကိုရောက်နေပါတယ် Putin ကိုမတားဆီးနိုင်ခဲ့ရင်နေရာတိုင်းမှာရှိနေတဲ့လူတိုင်းအတွက်လွတ်မြောက်ရေးဟာလည်းအန္တရာယ်ရှိလာပါလိမ့်မယ်လို့သမ္မတဘိုင်ဒန်ကမနေ့တုန်းက Ukraine သမ္မတနဲ့တွေ့ဆုံရမှာပြောခဲ့တာပါယူကရိန်းကိုအမေရိကန်ပြည်သူတွေနဲ့အတူပါတီကြီးနှစ်ခုလုံးကကိုယ်စားလှယ်အများစုထောက်ခံအားပေးနေကြောင်းလဲသမ္မတဘိုင်ဒန်ကဆက်ပြောခဲ့ပါတယ်ယူကရိန်းသမ္မတဇယ်လန်စကီကလည်းခရစ်စမတ်အခါသမယနီးကပ်လာချိန်မှာယူကရိန်းပြည်သူတွေရဲ့အကြီးမားဆုံးဆန္ဒဟာစစ်ပွဲအဆုံးသတ်ဖို့ဖြစ်တယ်လို့ပြောခဲ့ပါတယ်ဒါအပြင်ရုရှားသမ္မတဗလာဒီမာပူတင်ကလွဲလို့စစ်ကိုလူလားတဲ့သူမရှိဘူးလဲသူကထည့်ပြောခဲ့ပါသေးတယ်တကယ်တော့ယူကရိန်းနဲ့အစ္စရေးအတွက် စီးရေးအကူအညီတွေပါဝင်တဲ့ American Soil ရဲ့ဒေါ်လာဘီလီယံ130အသုံးစီအဆိုပြုချက်ကိုအတည်ပြုပေးရေးတိုက်တွန်းဖို့လဲယူကရိန်းသမ္မတကမနေ့ကလွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ပါသေးတယ်ခင်ဗျာ
။ယူကရိန်းရဲ့မြို့တော်ကိုရုရှားကဒုံးကျည်တွေနဲ့ဒီကနေ့မှပိတ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်လူ45ဦးထက်မနည်းဒဏ်ရာရခဲ့ပါတယ်။ရုရှားကျူးကျော်မှုကိုတိုက်ဖျက်ရေးအတွက် American ဘက်ကပေးမဲ့ဒေါ်လာ61ဘီလီယံကိုအတည်ပြုပေးနိုင်မှုအတွက် American အရာရှိတွေကိုယူကရိန်းသမ္မတ Volodymyr Zelensky ကတိုက်တွန်းပြောဆိုနေချိန်မှာပဲအခုလိုရုရှားရဲ့တိုက်ခိုက်မှုကဖြစ်ပေါ်ခဲ့တာပါ။ရုရှားနိုင်ငံကပိတ်လွှတ်လိုက်တဲ့ပယ်ထိန်ဒုံးကျည်10ဇင်းလုံးကိုနိုင်ငံရဲ့လေကြောင်းရန်ကာကွယ်ရေးအဖွဲ့ကပိတ်ချခဲ့တယ်လို့ယူကရိန်းနေတပ်ကတော့ပြောပါတယ်။ပိတ်ချခံခဲ့ရတဲ့ဒုံးကျည်တွေရဲ့အပြည့်အစည်တွေပြုတ်ကျခဲ့တဲ့အတွက်ကလေးစေုံနဲ့မြို့ရဲ့ရေပေးဝေးရေးစနစ်ပျက်စီးခဲ့တယ်လို့ Keith မြို့တော်ဝင် Vitaly Krishiko ကပြောပါတယ် Keith မြို့အုပ်ချုပ်ရေးအကြီးအကဲကလည်းအပြည့်အစည်တွေကြောင့်နေအများပြားကိုထိမှန်ခဲ့တယ်လို့ပြောထားပါသေးတယ်ရုရှားဟာစောင်းရာသီအတွင်းလူနေရပ်ကွက်တွေမူလာရင်းကြောင်းတွေနဲ့စွမ်းအင်ဆိုင်ရာအဆောက်အုံတွေကိုထိခိုက်ပျက်စီးအောင်လုပ်နေတယ်ဆိုတာသက်သေပဲလို့သမ္မတဇယ်လန်စကီကလူမှုကွန်ရက်မှာဒီကနေ့ရေးသားထားပါတယ်အဲ့ဒီအတွက်လက်တုံ့ပြန်မှုတွေရှိလာမှအသေးအချာပဲလို့လည်းသူကပြောပါတယ်ယူကရိန်းရဲ့လေကြောင်းရန်ကာကွယ်စနစ်တိုးမြင့်လှုပ်ဆောင်မှုအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သဘောတူညီမှုရှိခဲ့တယ်လို့လည်းသမ္မတဇယ်လန်စကီကပြောထားပါသေးတယ်။ယူကရိန်းလေကြောင်းရန်ကာကွယ်ရေးအတွက်ဒုံးကျည်တွေနဲ့တခြားလိုအပ်တဲ့အစိတ်အပိုင်းတွေအပါအဝင်အမေရိကန်အစိုးရကဒေါ်လာတန်း200အထိစည်ရေးအကူအညီတွေပေးမယ်လို့အင်ကာနီကကြေညာထားပါတယ်ရှင်
။ကုလသမဂ္ဂရဲ့ရာသီဥတုညီလာခံမှာနိုင်ငံ20ခန့်ကရုပ်ကျွင်းလောင်စာသုံးတာရှော့ချဖို့အားလုံးဝိုင်းသဘောတူလိုက်ကြပါတယ်။ကမ္ဘာတဝန်းရုပ်ကျွင်းလောင်စာအသုံးပြုမှုကိုရှော့ချနိုင်အောင်ပြောင်းလဲလှုပ်ဆောင်မှုအာရဗ်စပွားများပြည်ထောင်စု UAE နိုင်ငံမှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရေးညီလာခံတက်ရောက်ခဲ့တဲ့နိုင်ငံပေါင်း200နီးပါးကကိုယ်စားလှယ်တွေကအခုလိုသဘောတူလိုက်ကြတာပါ။ကမ္ဘာကြီးပူနွေးလာတဲ့အဓိကဖန်လွင်တန်းငွေထုတ်လွှင့်မှုတွေကိုရှော့ချရင်းတရင်နှစ်ပတ်ကြာစစ်ဆက်ညှိနှိုင်းခဲ့ပြီးတဲ့နောက်နိုင်ငံတွေကြားအခုလိုကြီးကြီးမားမားသဘောတူညီမှုရလိုက်ကြတာပါ။နိုင်ငံတရာကျော်ကတော့ရုပ်ကျွင်းလောင်စာအသုံးပြုမှုကိုတဖြည်းဖြည်းအဆုံးသတ်ဖို့အထိပြင်းထန်တဲ့အသုံးအနှုန်းတွေနဲ့ရေးသားဖို့တိုက်တွန်းခဲ့ကြပါတယ်။စွမ်းအင်ကဏ္ဍမှာရုပ်ကျွင်းလောင်စာအသုံးပြုမှုကိုပြောင်းလဲဖို့တောင်းဆိုပြီးစနစ်တကျနဲ့နှက်မြတ်တက်လှုပ်ဆောင်ဖို့အရေးကြီးတဲ့ဆယ်စုနှစ်အတွင်းမှာပို့ပြီးအချိန်မြင့်လှုပ်ဆောင်ဖို့ဆိုတာတွေကိုအပိသက်သဘောတူညီချက်မှာထည့်သွင်းထားကြပါတယ်။တစ်ချိန်တည်းမှာပြည်ဖြိုးမြဲစွမ်းအင်တွေ2050ခုနှစ်မှာသုံးစပို့ပြီးထုတ်လုပ်နိုင်ဖို့နဲ့ကာဗွန်ဓာတ်ငွေ့သန့်စင်တဲ့နည်းပညာနဲ့သိမ်းဆည်းတဲ့နည်းပညာတွေတိုးမြင့်လှုပ်ဆောင်မှုဆိုတာတွေကိုလည်းသဘောတူညီချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်။ကုလသမဂ္ဂတွေ့မှုချုပ်အန်တိုနီယိုဂူတရက်စ်ကတော့ရုပ်ကျွင်းလောင်စာအသုံးပြုမှုဟာကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေတဖြည်းဖြည်းပျောက်ကွယ်သွားမှာဖြစ်တဲ့အကြောင်းနဲ့သိပြီးနောက်မကျဘူးလို့မျှော်လင့်တဲ့အကြောင်းအရင်က Twitter လူမှုကွန်ရက်မှာပြောခဲ့ပါသေးတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးညာ view ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်စစ်အာဏာရှင်စနစ်အဆုံးသတ်ရေးအတွက်စစ်ကောင်စီရဲ့တပ်စခန်းတွေကိုဆက်လက်တိုက်ခိုက်သွားမယ်လို့ရှမ်းမြောက်ညီနောင်မဟာမိတ်အဖွဲ့ကဒီဇင်ဘာ12ရက်မနေ့က Telegram လူမှုကွန်ရက်မှာကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ပခါတွေနဲ့ပတ်သက်လို့ငြင်းချမ်းရေးအတွက်ဆွေးနွေးမှုတွေမှာအပြူသဘောဆောင်တဲ့ရလဒ်တွေရရှိခဲ့တယ်လို့ငြင်းချမ်းရေးအတွက်အဆုံးထိဆောင်ရွက်ပေးသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက2ရက်ဇက်တိုက်ထုတ်ဖော်ပြောဆိုအပြီးမှာအခုလိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်ထွက်လာတာလည်းဖြစ်ပါတယ်။ညီနောင်မဟာမိတ်အဖွဲ့တွေကတော့လက်တလောထွက်ပေါ်နေတဲ့သတင်းတွေကြောင့်မြန်မာပြည်သူလူထုအနေနဲ့စိုးရိမ်ပူပန်မှုမရှိစေခြင်းကြောင့်မြန်မာပြည်သူလူထုမျှော်လင့်တောင်းတနေတဲ့နိုင်ငံရေးရည်မှန်းချက်တွေကိုဘရော့မှလစ်လျူရှုသွားမှာမဟုတ်တဲ့အပြင်နောက်ပြန်လှည့်သွားမှာမဟုတ်ဘူးလို့ကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံရဲ့အကူအညီနဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ MNDAA, TNLA, AA အဖွဲ့တွေကတာဝန်ရှိသူတွေဟာနိုင်ငံရေးအဖြစ်ရှင်းဖို့တွေ့ဆုံဆွေး ွေးနေခဲ့တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတနင်္လာနေ့ကပြောဆိုထားပါတယ်။ဘယ်အချိန်မှာလုပ်ခဲ့တယ်ဆိုတာကိုတော့အသေးစိတ်ပြောမထားပါဘူး။ဒါပေမဲ့အခုဆွေးနွေးပွဲပေါ်မူတည်ပြီးဒီလကုန်မှာဆက်ဆွေးနွေးသွားမယ်လို့တော့ပြောထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဟာတရုတ်နိုင်ငံကုမင်းမြို့မှာယူနန်ပြည်နယ်ပါတီကော်မတီလက်ထောက်အတွင်းမှုနဲ့တွေ့ဆုံခဲ့ပြီးနေဆက်ဒေသတစ်လျှောက်ငင်းချမ်းရေးနဲ့တည်ငြိမ်ရေးအရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံပိုင်သတင်းစာမှာဖော်ပြခဲ့ပါတယ်ရှင်။
စစ်ပွဲတွေဖြစ်နေတဲ့မြန်မာအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ50ခွဲကျော်ပေးဖို့တည်ထောင်ကသဘောတူလိုက်ပါတယ်။လက်နက်ကိုင်ပဋိပက္ခတွေနဲ့နိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာစာနာမှုအကူအညီဖြစ်ပြည်ထောင်နိုင်ငံကစတလင်ပေါင်း4တန်းခွဲအမေရိကန်ဒေါ်လာနဲ့ဆို 5.6 တန်းကျော်သုံးစွဲမဲ့အကြောင်းကြေညာလိုက်တာပါ။မကြာသေးခင်လတွေတဲကစတိုက်ပွဲတွေပြင်းထန်လာခဲ့တဲ့ရှမ်းပြည်မြောက်ပိုင်းနောက်မြန်မာနိုင်ငံအရှိတောင်ပိုင်းနဲ့ရခိုင်ပြည်နယ်ကစာနာမှုအကူအညီလိုအပ်ချက်တွေအတွက်ဒေသခံမိဘအဖွဲ့အစည်းတွေကတဆင့်သုံးဆွဲသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အောက်တိုဘာလနှောင်းပိုင်းကစလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကစစ်ကောင်စီဘက်စစ်စင်ရေးတွေစတင်ခဲ့ရတာကမြန်မာနိုင်ငံနေရာအတော်များများမှာတိုက်ပွဲတွေတကြော့ပြန်ပြင်းထန်လာခဲ့ပြီးနောက်ထပ်နေရဲ့စွန့်ခွာရသူ 5,000 8,000 ရှိလာတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကခန့်မှန်းထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်နီးကချနာပူရီပြည်နယ်အနောက်ဘက်ခြမ်းမှာစိတ်ကြွဆေးပြားတွေစံချိန်တင်ဖမ်းမိတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါရယ်။မနေ့ကစစ်ဆေးရေးဂိတ်မှာရပ်ထားတဲ့6ဘိန်းထရက်ကားတစ်စီးပေါ်မှာအိတ်တွေထဲမှာဟွက်ပြီးတည်ဆောင်လာတဲ့ဆေးပြားတန်း50ခန်းကိုတာဝန်ရှိသူတွေကတွေ့ရှိခဲ့တာပါ။ဒီကုန်တင်ကားပေါ်မှာလိုက်ပါလာတဲ့အမျိုးသားတဦးနဲ့အမျိုးသမီးတဦးကိုလည်းဖမ်းဆီးထားပါရယ်။မြန်မာနိုင်ငံရဲ့မွေးရစေဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂယုံကိုယ်စားလှယ်ဖြစ်တဲ့ Jeremy Douglas ကတော့ဒါဟာထိုင်းနိုင်ငံမှာစံချိန်တင်ဖမ်းရမိခဲ့တဲ့အမှုဖြစ်တယ်လို့ပြောထားပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းကနေထုတ်လုပ်နေတဲ့စိတ်ကြွဆေးပြားတွေကိုခိုးထုတ်နိုင်မှုအတွက်အာရှရာဇွတ်ဂိုင်းအဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်နေရလို့လည်းဒေါက်ကလပ်ကပြောပါဗျ။ဒီဆေးပြားတွေကိုဂျပန်နဲ့နယူးဇီလန်တို့အထီးကိုပါဖြန့်ချီနေတာဖြစ်ပြီးတော့2021အာနာသိမ့်မှုဟာမြန်မာနိုင်ငံအတွင်းမငြိမ်သက်မှုတွေနဲ့တူမူရစ်ဆေးမှောင်ခိုသမားတွေအတွက်လမ်းကြောင်းချဲ့ထွင်ပေးနေတယ်လို့ဖြစ်နေတယ်လို့လည်းသူကပြောထားပါသေးတယ်။အရှိတောင်အာရှဒေသတွေမှာဆိုရင်တော့2021အောက်တိုဘာလတုန်းကလာအိုနိုင်ငံမှာအခုထက်ပိုပြီးများပြတဲ့ပမာဏကိုဖမ်းဆီးနိုင်ခဲ့ပါတယ်။အဲ့ဒီတုန်းကတော့စိတ်ကြွဆေးပြား55တန်းကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်ရှင်
။ရိုဂျာမိန်ကလေးတချို့အရွယ်မရောက်ခင်တက်ကြီးအမျိုးသားတွေနဲ့အတင်းအိမ်တော်ပြူတာခံရရတယ်လို့သတင်းထွက်လာပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာအကြမ်းဖက်မှုတွေနဲ့စာဝတ်နေရေးအခက်အခဲတွေကြောင့်ဒေသတွင်းနိုင်ငံတွေကိုထွက်ပြေးကြတဲ့ရိုဂျာတွေကအရွယ်မရောက်သေးတဲ့မိန်ကလေးတွေဟာအသက်ကြီးတဲ့မျိုးသားတွေနဲ့အတင်းကျပ်အိမ်တော်ပြုခံကြရပြီးမကြာခဏနှိမ့်ဆက်ခံရလေရှိကြောင်းကိုယ်တိုင်ကြုံတွေ့ရသူတွေနဲ့မေးမြန်းပြီး AP သတင်းဌာနကဖော်ပြလိုက်တာပါမလေးရှားရောက်ရိုဟင်ဂျာတွေကအသက်73နှစ်အထိငယ်ရွယ်သူမင်းကလေးတရာစင်ကိုမေးမြန်းရမှာအိမ်တော်ဘက်ရိုဟင်ဂျာမျိုးသားတွေကအတင်းအဓမ္မပြုကျင့်တာအနိုင်ကျင့်ခံရတာရှိသလိုမိခင်အရွယ်မတိုင်ခင်မှာအတင်းကျပ်ခလေးယူခိုင်းတာတွေလည်းရှိတယ်လို့ပြောပါတယ်အိမ်မှာအချင်းသားတွေလိုနေထိုင်ကြရပြီးအပြင်ထွက်ခွင်ကိုလည်းကန့်သက်ခံရကြောင်းသူတို့ကပြောပါရဲ2019ခုနှစ်ရခိုင်ပြည်နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းတဲ့စစ်စင်ရေးအတွင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့တိမ့်နဲ့ချီတဲ့ရွေးင်ကြတွေနေရမပြောင်းနိုင်သေးပဲဖြစ်နေရကအခုလိုဆက်ဖြစ်လာတာပါခင်ဗျာ VOA America တိုင်းရဲ့ဒီဇင်ဘာလ13ရက်ဗိုလ်ရုံးညသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေအလှည့်ပါပထမဆုံးကတော့စကိုင်းဘက်မော်လူရဲစခန်းကိုကာကွယ်တပ်တွေဝင်သိမ်းပိုက်ခဲ့တာပါစကိုင်းတိုင်းအင်းတော်မြို့နယ်မော်လူမြို့ကစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးမြို့ကိုထိန်းချုပ်လိုက်တဲ့နောက်မှာစစ်တပ်ဘက်ကလေကြောင်းကနေပြန်လည်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောနေပါတယ်တိုက်ပွဲတွေစဖြစ်ခဲ့ခြင်းကစလို့မော်လူမြို့ကန်တွေလည်းဘေးလွယာတင်းရှောင်နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစုံဝင်းလှိုင်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းနဲ့ကချင်ပြည်နယ်အစပ်ကတိုက်နယ်အဆင့်ရှိတဲ့မော်လူမြို့ကစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းကိုဒီဇင်ဘာ23ရက်ဒီကနေ့မနက်9နာရီလောက်ကစလို့မဟာမိတ်ကာကွယ်ရေးတပ်ပေါင်းစုကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်စခန်းကိုမနက်9နာရီလောက်မှာတင်ပိုက်ခဲ့ပြီးတိုက်ပွဲအတွင်းစစ်တပ်ဘက်ကတေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ရဲစခန်းသိမ်းပိုက်ခံခဲ့ရတဲ့နောက်မှာစစ်တပ်ဘက်ကလေကြောင်းကနေလာရောက်ပစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှိစက်တဲ့ဒေသခံတဦးကအခုလိုပြောပြပါတယ
်။ဟောမော်လူရှင်တွေကတော့ဒီစခန်းကတိမ့်နိုင်သွားရတာအကုန်လုံးလေ။အခုကရဲစခန်းပဲတိမ့်တာလေ။မော်လူမျိုးတော့အရင်ကတည်းကကိုယ့်ဘက်ကစိမ့်နိုင်တဲ့အနေအထားရှိနေတယ်။ ဟိုကဒီသူတို့စစ်ကောင်စီတပ်တွေမော်လုံးမှာရှိတဲ့ရဲတွေစစ်သားတွေပေါ့သူတို့အလင်းဝင်မိုးတော့ဖိတ်ခေါ်တာဖိတ်ခေါ်တဲ့ခါမှာသူတို့အနေနဲ့လက်မခံဘူးလက်မခံအတွက်ဒီဝင်ရောက်တင်ရတာပေါ့အဲ့ရဲဆောင်ဒီနေ့မနေ့နှစ်နာရီခွဲတော့မခွဲတဲ့နှစ်နာရီကျော်လောက်မှာစပြီးတင်ပတ်ဆက်တာပေါ့ခုနှစ်နာရီလောက်မှာအပြီးတက်တင်နိုင်နေတာပေါ့ဟုတ်လက်တလုံးကတော့နေမီရှင်းလေးလုပ်နေတော့ပေါ့လက်တလုံးကတော့ဟိုပါပေါ့အကုန်လုံးတင်နိုင်နေဆိုတော့တည်တဲ့ဟာလည်းများတယ်နော်အရှင်ဖမ်းမိတဲ့ဟာလည်းရှိတယ်လက်နက်ခဲရနေလည်းအများပြားမိတယ်ပေါ့လက်တလုံးအချိန်နေအထိအာခုလက်တလုံးကတော့တို့အဲဒီစခန်းထဲမှာတော့နေမီရှင်းလေးလုပ်နေတော့အပြင်ဘက်မှာဒီအလောင်းစစ်ကောင်စီတပ်သားအလောင်း6လောင်းတော့တွေ့ရယ်ခုနှစ်နာရီကြော်လောက်မှာပဲဒီအလောင်းတင်ပြီးတဲ့ခါမှာဒီ jet fighter တစ်စီးနဲ့ပေါ့နော်လေရင်အဲဘုံနှလုံးကျဲသွားတယ်နောက်ပြီးတော့အလေးမောင်နေပတ်သက်နေပြီတော့လေ
တေဆုံးတန်ရရတာနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုကာကွယ်ရေးတပ်ပေါင်းစုတွေဘက်ကလည်းထိခိုက်ဒဏ်ရာရတဲ့သတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲကြောင့်မော်လူးမြို့ကနေဟာဘေးလွတ်ရာတိမ်းရှောင်နေရပြီးမော်လူးမြို့ထဲမှာတော့တိတ်ဆိတ်နေတယ်လို့မြို့ကတူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့ပြည်ပေါ်တော့ဘလို့ရကြောင်းမရပါဘူးခင်ဗျာတချို့ကလည်းကြံနေပြီတချို့ကလည်းဟောတော့အဲ့မပြေးကြဘူးပြည်ယူလိုက်ကျင်းတဲ့အဲပေါ်ကရှောင်းနေကြတော့တမျိုးလုံးမျိုးတိတ်လို့ဆိတ်လို့ပေါ့။ဒါကြီးနေနေတာကျွန်တော်မြင်ပြောရင်တော့မြို့သိမ်းပုံစံကိုပြသွားတာပေါ့ဗျာ။မြို့သိမ်းတိုက်ပွဲဟိုမှုတော့ကျွန်တော်လည်းမသိတော့ဘူး။တခါငို့တော့သူတို့မီးရှို့ပြချပလိုက်တယ
်။မော်လူးမြို့ဟာအင်းတော်မြို့ထဲမှာပါဝင်ပြီးအင်းတော်မြို့နဲ့18မိုင်ကွာဝေးပြီးကချင်ပြည်နယ်နယ်စပ်နဲ့6မိုင်ပဲကွာဝေးသလိုမန္တလေးမြစ်ကြီးနားရထားလားနဲ့ရွှေဘိုမြစ်ကြီးနားကားလမ်းဘေးမှာတည်ရှိတဲ့တိုက်နယ်အဆင့်ရှိတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။မော်လူးမြို့ထဲမှာစစ်တပ်နဲ့ရဲဟာမော်လူးမြို့ရဲစခန်းထဲမှာတနေရာထဲမှာအင်အား30လောက်နဲ့တပ်ဆွဲထားတာဖြစ်ပြီးစစ်သားနဲ့ရဲတွေကိုလက်နက်ချဖို့နိုဝင်ဘာလကတည်းကကာကွယ်ရေးတပ်ဖွဲ့တွေကအကြောင်းကြားခဲ့ပေမဲ့လက်နက်မချတဲ့အတွက်ဝင်ရောက်တိုက်ခိုက်ပြီးထိတ်ချုပ်လိုက်တာလို့ဒေသခံတွေကပြောပါတယ်မော်လူးရဲစခန်းအတိုက်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
စကိုင်းဘက်မော်လူးရဲစခန်းကာကွယ်တပ်တွေသိမ်းပိုက်ခဲ့တာကိုစုံဝဲလိုင်းပြောပြခဲ့တာပါအခုတော့ပဲခူးတိုင်းဖြူးမြို့နယ်ဘက်ညောင်မေသာရဲစခန်းကို PDF တွေဝင်တိုက်ပြန်တာပါပဲခူးတိုင်းဖြူးမြို့နယ်မှာရှိတဲ့ညောင်မေသာရဲစခန်းကိုပြည်သူ့ကာကွယ်တပ် PDF တွေကဒီမနက်9နာရီဝန်းကျင်ကစလို့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသပြည်သူ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်တာတွေတွေ့ရတယ်လို့ဒေသခံတွေကဆိုပါတယ်ဖြူးမြို့နယ်မှာတိုက်ပွဲတွေခက်ဆစ်ဆိတ်ဖြစ်လာတယ်လို့လူပေါင်းထောင်ချီစစ်ပေးရှောင်နေကြပါတယ်ဒီအကြောင်းပြပလာတာကိုအခြေခံပြီးမမျှသစေအောင်ပြောပြပေးပါအောင်ခင်ဗျာ
ပဲခူးတိုင်းဒေသကြီးဖြူးမြို့နယ်ညောင်လေးပင်မြို့နယ်အနီးတစ်ဝိုက်မှာပြီးခဲ့တဲ့အောက်တိုဘာနိုဝင်ဘာလောက်ကစပြီးစစ်ကောင်စီနဲ့ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေကြားထိတွေ့တိုက်ပွဲတွေရှိနေတာကနေအခုတော့တော်တော်လေးစိတ်လာတာဖြစ်ပါတယ်ဒီကနေ့မနေ့ပိုင်းမှာတော့ညောင်မင်းသားရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ် PDF တွေကမနေ့9နာရီဝန်းကျင်မှာစပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ပွဲတွင်သေဆုံးမှုတွေရှိတယ်လို့ PDF တောင်ပိုင်းတိုင်းအမှတ်2စစ်ဒေသခွဲကတာဝန်ရှိသူတူက VOA ကိုအတည်ပြုခဲ့ပါတယ
်။ဟုတ်ကဲ့လက်ရှိဒီညောင်မင်းသားတိုက်ပွဲကတော့ဖြူးလို့ဇယောက်လူနဲ့နှီးပြီးတော့စီရေးအရာရောအချက်ချာရောအရေးကြီးတဲ့ဒေသတစ်ခုဖြစ်တယ်ပေါ့နော်။အဲ့တော့ညောင်မင်းသားရဲစခန်းကိုဝင်တိုက်တဲ့အချိန်မှာကျွန်တော်ဒီအင်အား60ခန့်ရှိပြီးတော့ကျွန်တော်တို့ဒီတေးဆုံးပေါ့နော်ဒီစကောင်စီနဲ့ရဲတပ်ဖွဲ့ဝင်တေးဆုံးဦးစီက30ခန့်ကျွန်တော်တို့တီးပြုတ်နိုင်ပါတယ်။ကျန်တဲ့စစ်သားနဲ့ရဲတွေကတော့ထွက်ပြေးလွတ်မြောက်သွားပါတယ်ပေါ့နော်တပ်ကိုဆုံးခွာပြီးတော့အဲ့အချိန်ဒီမှာရှိပါတယ်ခင်ဗျ။ဟုတ
်စကောင်စီဘက်ကမနေ့10နိုင်ဝန်းကျင်ထိလေချောင်းပစ်ကူတာမကလက်နက်ကြီးတွေနဲ့ပါဇက်တိုက်ပစ်ခတ်လာတယ်လို့လည်းဒေသခံတွေရောပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပါအတည်ပြုပါတယ်ကာကွယ်ရေးတပ်ဖွဲ့အမှတ်နှစ်စစ်ဒေသခွဲကတာဝန်ရှိသူတူကတော့လက်ရှိအခြေအနေကိုအခုလိုရှင်းပြပါဗျ
။လက်ရှိကျွန်တော်တို့ရဲစခန်းသိမ်းပိုက်ပြီးတော့ဒီသူတို့နေတော့အဆောင်ဦးတွေကျွန်တော်တို့ဒီမီးရှို့ဖျက်ဆီးထားတယ်။ပြီးတော့သူတို့ဘက်ကလေရောက်တော့တုံ့ပြန်မှုရှိတယ်။ဒီရှင်နေတိပဲကျွန်တော်တည်ထားပါသေးတယ်။တခြားချက်လက်သေးသေးကျွန်တော်ရှိကြီးနေမရောက်သေးပါဘူးခင်ဗျ။
ဖြူးမြို့နယ်ရဲ့ပါတဲ့ကြော်လှရွာ၊စိတ်ဖူးခင်ရွာ၊လှသိမ်းမောင်ရွာ၊မကြီးကုန်းကျေးရွာ၊လေပြင်းလေးကုန်းကျေးရွာနဲ့တပြေးခင်ကျေးရွာစတဲ့နေရာတွေအပြင်ကညုတ်ကွင်းဘက်ကကျေးရွာတွေမှာပါတိုက်ပွဲတွေခက်ဆစ်ဆစ်ဖြစ်လာတာကြောင့်ကျေးရွာဒေသခံတွေဟာဖြူးမြို့ပေါ်ကိုရှောင်ပြေးနေရပါတယ်။ဒီမနေ့ဖြစ်စဉ်နောက်ပိုင်းမှာလေကြောင်းပစ်ကူတာမကလက်နက်ကြီးတွေနဲ့ပါဇက်တိုက်ပစ်ခတ်တာတွေရှိတာမို့အပြစ်မဲ့ပြည်သူတွေသေဆုံးမှုရှိတယ်လို့လည်းဒေသခံတဦးကပြောပါတယ်။
မနေ့ကနေ့စနေနေ့လောက်ထဲတို့အဲမှာခလာလီတုံကူခလာလီတုံကူနေပြီးတော့လက်နေကြီးနဲ့ထူတယ်ထူတော့အဲမှာဟွာလူကြောက်တည်သွားတယ်ထိခိုက်တဲ့သူတွေလည်းရှိတယ် ရှိတယ်ဒါပေမဲ့အမတို့ကအတိအကျအဲ့ဒီထိခိုက်တဲ့သူတွေတော့မရှိတော့တေးတဲ့သူကတော့တေးကြတယောက်တည်းပါတော့အမတီတော့နင်းလေတနေ့တနေ့တော့အဲ့ဒီစက်ခန်းကနေပြန်ဆုတ်ကြတယ်ပြန်ဆုတ်တော့ပြန်ဆုတ်သွားတော့သူ့လည်းအဲ့ဒီတက်ကစက်ကစားတွေလည်းအမထပ်ပြီးတော့လက်နဲ့ကြည့်နေမပြတ်တော့ဘူးနော်အဲ့တော့အဲ့မှာရှိတဲ့ရွာလူတွေလည်းအမဖြူးမျိုးပေါ်တက်လာဘူးနော်အခုကတော့ညနေဘက်ကသူကအရန်စစ်စီကျန်းတယ်ဇာအရင်စစ်ကြအခုလူတွေဒီပါအီညောင်မြတာမျိုးကြွားတွေရောတော့အဲ့လိုမျိုးဟိုအမတို့ဒီဘက်ဖြူဘက်အဖြူဘက်အဝင်ဘက်တွေရောအကုန်လုံးသူပိုက်ဆက်တိုက်ဆက်တာအဲ့လိုတွေလုပ်ဖြစ်တာ
ညောင်မြတာရဲစခန်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကိုမေးမြန်းနိုင်မှု VV ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးစစ်ကောင်စီသတင်းတွေကိုဖော်ပြတဲ့ Telegram သတင်း Channel မှာတော့ညောင်မြတာရဲစခန်းဝင်တိုက်ခံရတဲ့အကြောင်းရေးသားဖော်ပြထားတာရှိပေမဲ့VOA ဘက်ကတရားဝင်အတည်ပြုနိုင်ဖို့ဆက်ပြီးတော့ကြိုးစားဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ4ရက်နေ့ကလည်းပဲခူးတိုင်းအရှိချမ်းကြောက်ကြီးမြို့နယ်အတွင်းကမုံမြို့ကိုသိမ်းယူနိုင်ဖို့တော်လိုင်းပူပေါင်းတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြိုးပမ်းခဲ့ပြီးတော့အဲ့ဒီတုန်းကလည်းတိုက်ပွဲတွေပြင်းထန်ခဲ့သလိုစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးပစ်ခူတိုက်ခိုက်မှုတွေကြောင့်အရသာထိခိုက်သေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်ရှင်။
ပကောတိုင်းဖြူးမြို့ညောင်မေသာရဲစခန်း PDF တွေဝင်တိုက်တာမမျှသစင်အောင်ပြပြခဲ့တာပါအခုတော့ရခိုင်မြောက်ပိုင်းဘက်မြို့နယ်6ခုမှာလဲစစ်ကောင်စီလက်နက်ကြီးပစ်ခတ်မှုတိုးလာနေတာပါအေးအေးရခိုင်တပ်တော်ပါဝင်တဲ့မြောက်ပိုင်းမဟာမိတ်3ဘွဲ့နဲ့စစ်ကောင်စီကြားတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ရခိုင်မြောက်ပိုင်းကမြို့နယ်6ခုလောက်မှာစစ်ကောင်စီကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာတွေပုံများလာနေတယ်လို့ရခိုင်ဒေသခံတွေကပြောနေကြပါတယ်အခုလိုပြစ်ခတ်မှုတွေကြောင့်မြောက်ဦးမင်းပြမြေပုံအန်းစတဲ့မြို့နယ်တွေကဒေသခံတွေဘေးလွရာထွက်ပြေးနေရပါတယ်။ဒါအပြင်စစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်အတွင်းအရက်သားတွေကိုပြစ်မှတ်ထားဖမ်းဆီးနေပြီးမနေ့ကတရက်ထဲမှာတင်ဒေသခံ40နီးပါးလောက်ကိုစစ်ကောင်စီကဖမ်းသွားတယ်လို့အေအေကထုတ်ပြန်ထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုဝင်းခန့်မအောင်ပြောပြပေးပါအောင်ခင
်။စစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်6ခုလောက်မှာဒီကနေ့ထိစစ်ကောင်စီကလက်နက်ကြီးလက်နက်ငယ်တွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်အရက်သားထိခိုက်ဒဏ်ရာရတာတွေနေမီးလောင်ပျက်စီးတာတွေများလာပြီးဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါဒီကနေ့မနက်ပိုင်းမှာလည်းမင်းပြားနဲ့မြောက်ဦးမြို့နယ်တွေမှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်အခုလိုပစ်ခတ်မှုတွေကြောင့်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာမှာဆိုရင်ရွာလုံးကျွတ်ဘေးလူရာကိုရှောင်တိန်ထွက်ပြေးနေကြရတယ်လို့ပန်းမြောင်ကျေးရွာကတူကပြောပါတယ်
ဒီနေ့ကတော့မူတာတော့အစစ်ချက်ကြတော့ပတ်သက်မှာဟောပါ။တောင်းလုံးပြီးတဲ့ပေးစားကြီးတွေကခတ်တယ်ရဆိုတော့လောလောဆယ်မရှိပါဘူ
း။ဒီနေ့မနက်ပိုင်းက18ကြိမ်လောက်ပြစ်တယ်လက်နက်ကြီးနဲ့မြောက်ဦးဘက်ကပြစ်တာဒေသခံတွေအကုန်လုံးလည်းထွက်ပြေးနေကြရပါတယ်။တခြားဒဏ်ရာရတာတို့ပါလို့တော့လောလောဆယ်မှာမရှိပါဘူးလို့သူကရခိုင်လိုပြောသွားတာပါ။အခုရက်ပိုင်းတွေစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေပြင်ဒေသခံရဲသားတွေကိုပြစ်မှတ်ထားဖမ်းဆီးတာတွေရှိတယ်လို့အေးရခိုင်တပ်တော်ကသတင်းထုတ်ပြန်ထားတာပါ။မနေ့ကဒီဇင်ဘာ12ရက်တရက်ထဲမှာပဲစစ်တွေမျိုးကိုရီးယားစိတ်ကမ်းနာမှာရန်နာထားတဲ့ဗုတ်ဆက်လီနဲ့တံပန်တွေကအရက်သားပြည်သူ30ကျော်ကိုဖမ်းဆီးသွားတယ်လို့မင်းမြောင်မျိုးနဲ့ပန်းမြောင်ကြီးရွာကဒေသခံ9ဦးကိုလည်းစစ်ကောင်စီကဖမ်းဆီးသွားတယ်လို့အေးရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မနေ့ကစစ်တွေမျိုးနဲ့မှာဖမ်းဆီးခံရသူ30နီးပါးဟာလက်လုံလက်စားတံပန်သမားတွေဖြစ်ပြီးခုလိုဖမ်းဆီးတာမျိုးတွေဆက်လုပ်နေမယ်ဆိုရင်နေစားလုံသမားတွေအတွက်စာဝတ်နေရေးအခက်အခဲကြုံလာနိုင်ပြီးဒေသခံပြည်သူတွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာတွေဖြစ်လာနေတယ်လို့စစ်တွေဒေသခံတို့ကပြောပါတယ
်။ဒီမနေ့ကဆိုရင်ဒီတံပန်သမားတွေကိုဖမ်းဆီးသွားတာတွေ့ရတယ်ပေါ့နော်ဆိုတော့ဒီတံပန်သမားတွေကလည်းကျွန်တော်တို့ဒီနေ့စာဒီနေ့ဟိုလုံစားနေရတဲ့သူတွေဖြစ်တယ်အာဆိုတော့အဲ့လိုမျိုးဖန်စီတွေထက်လုံနေမယ်ဆိုရင်ဒါစင်းချောင်းမှုတစ်ခုအနေနဲ့ဖြစ်လာပြီးတော့လုံနေစားအလုပ်သမားတွေအတွက်တော်တော်လေးစိုးရင်ရတဲ့အခြေအနေမှာတော့ရှိပါတယ်ခင်ဗျာဟုတ်ကဲ့
ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲပြန်လည်စတင်ခဲ့တဲ့နိုဝင်ဘာ13ရက်နေ့ကစပြီးရခိုင်ပြည်တွင်းကုန်စည်စည်းစိမ်မှုနဲ့ကုန်းလမ်းရေလမ်းတွေအားလုံးကိုစစ်ကောင်စီကပိတ်ထားသလိုမျိုးရင်းစစ်ဆေးမှုတွေတင်းကျပ်လာပြီးအရက်သားဒေသခံတွေကိုစစ်ဆေးဖမ်းဆီးနေတာပါစစ်ကောင်စီအနေနဲ့အခုလိုအရက်သားပြည်သူတွေကိုချင်းချောက်ဖမ်းဆီးတာတွေမလုပ်တင်ကြအောင်လဲရခိုင်ဒေသခံတို့ကပြောပါတယ
်အဓိကတော့ကျွန်တော်ဒီပဋိပက္ခတွေကအများဆုံးဖြည့်ရှင်းနိုင်တော့အကောင်းဆုံးပုံတော့ဒါပေမဲ့ဒါကစည်ရေးအရာဖြစ်စေနိုင်ငံရေးအရာဖြစ်စေဒါကပြည်သူတွေနဲ့လာလာမမတက်ဆိုင်တဲ့အရာတစ်ခုဖြစ်တယ်ပေါ့နော်ဆိုတော့စည်ရေးကိုစည်ရေးနဲ့ပဲဖြည့်ရှင်းစေချင်တယ်ပေါ့နော်နိုင်ငံရေးအရာလည်းသူတို့လောက်တင်လောက်ထိုက်တာကိုသူတို့ပဲဥပဒေပေါ်တင်ကားလောက်စေချင်တယ်ပြည်သူတွေပေါ်မှာအခုလိုမျိုး ပြင်းနဲ့ထားပြီးတော့အဲ့လိုဖန်စီရာတော့ချင်းချောက်တာတော့လုံးနေရာကိုတော့လုံးဝကန့်ကွက်ချင်ပါတယ်ခင်ဗျာဟုတ်ကဲ့
ပြီးခဲ့တဲ့နိုဝင်ဘာ23ရက်နေ့ကလည်းစစ်ကောင်စီနဲ့အေအေတပ်ကြားဖြစ်ပွားနေတဲ့တိုက်ပွဲအတွင်းမှာအေအေရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်အရအရသားတေဆုံးသူ30ကျော်နဲ့ထိခိုက်ဒဏ်ရာရရှိသူ100ကျော်အထိရှိနေပြီးဖမ်းဆီးခံရသူ100လောက်အထိရှိနေတာလည်းဖြစ်ပါတယ်တိုက်ပွဲအတွင်းအထိနာနေတဲ့စစ်ကောင်စီဘက်ကတော့ရဲသားတွေကိုပြစ်မှတ်ထားပြီးလေကြောင်းရေကြောင်းကနေတိုက်ခိုက်တာတွေရှိသလိုကြေးရွာတွေကိုမိရှိုတာတွေလည်းရှိတယ်လို့ရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာတွေ့ရပါတယ်စစ်ကောင်စီဘက်ကတော့အေအေအဖွဲ့အနေနဲ့ရဲသားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်တယ်လို့ပြောဆိုထားသလိုကြေးရွာတွေကိုမိရှိုတာတွေမရှိဘူးလို့လည်းညင်းဆိုထားပါတယ်ခင်ဗျာ
ရခိုင်မြောက်ပိုင်းမြို့နယ်6ခုလောက်မှာစစ်ကောင်စီလက်နက်ကြီးပစ်ခတ်မှုတိုးလာတာကိုကိုဝင်းခမ်းမောင်ပြောပြခဲ့တာပါအခုတော့ထိုင်းမှာစိတ်ကြွစေးပြားတန်း50ကျော်စံချိန်တင်ဖမ်းဆီးခဲ့မိတာပါထိုင်းမြန်မာနယ်စပ်ကန်ချနာပူရီကထုံပေါဖုံးမြို့နယ်မှာဒီဇင်ဘာ12ရက်နေ့ကထိုင်းနိုင်ငံသားမောင်းနှင်လာတဲ့ကုန်တင်ကားပေါ်မှာကာလတန်ဖိုးဘတ်ငွေတန်ပေါင်း1500လောက်တန်ဖိုးရှိတဲ့စိတ်ကြွစေးပြားတန်း50ကျော်ကိုထုံပါဖုံးစစ်စေးရေးကိမ်းမှာဖမ်းဆီးနိုင်ခဲ့ကြောင်းကန်ချနာပူရီရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါဆယ်စုနှစ်ကာလအတွင်းဒီဒေသမှာအများဆုံးဖမ်းဆီးရမိတာလည်းဖြစ်ပါတယ်။မယေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်ထောင်ဖားဘူးမြို့နယ်ထဲမှာအမိုက်တွေစွန့်ပစ်ပစ္စည်းတွေပြင်လာတဲ့ကုန်တင်ကားကိုထောင်ဖားဘူးနယ်စပ်ကစစ်တပ်နဲ့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ကားမောင်းသူကစေးမှုနေတာကိုတင်ကမကင်းဖြစ်ပြီးတဲ့နောက်သူ့ကိုဆေးဆရာကနေကားပေါ်ကအမိုက်ထုတ်တွေထဲမှာစိတ်ကြွသေးတွေဖွဲ့ယူသဲဆောင်လာတာကိုစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်။ကားမောင်းသူအသက်35နှစ်အရွယ်ထိုင်းနိုင်ငံသားနဲ့သူ့ရဲ့ဇနီးဖြစ်သူကိုစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံမှာနယ်စပ်ဒေသတစ်လျှောက်မူရစ်ဆေးဝါးကုန်သွယ်မှုတွေကြီးထွားလာနေတာကြောင့်အရေးတကြီးဖြည့်ရှင်းဖို့လိုအပ်နေတယ်ဆိုပြီးဒီရက်ပိုင်းမှာပဲကာချနာပူရီခရိုင်ကိုလာရောက်ပြီးလူလူနဲ့တွေ့ဆုံခဲ့တဲ့ထိုင်းဝန်ကြီးချုပ်စေထာထဝီစင်ကပြောပါတယ
်ไปแล้วเมื่อตอนเลือกตั้งว่าเป็นปัญหาที่กัดกร่อนสังคมไทยมานานมากเรื่องของวงจรของการค้ายาเสพติดแม้จะเป็นจากชายแดนก็ตามทีเราได้มีการบริหารจัดการกันไปนะครับเราได้มีการแต่งตั้งข้าราชการระดับสูงเข้ามาจัดการระดับนี้
ထိုင်းနိုင်ငံအနေနဲ့နယ်စပ်မူရစ်ဆေးဝါးကုန်သွယ်မှုအန္တရာယ်ကိုအဆိုးဝါးဆုံးရင်ဆိုင်နေရပါတယ်။အဓိကအားဖြင့်စိတ်ကြွဆေးပြားပြဿနာကိုအရေးပေါ်ဖြေရှင်းဖို့လိုအပ်နေတဲ့အကြောင်းနဲ့အစိုးရသစ်တက်လာတဲ့3လတာကာလအတွင်းမှာနယ်စပ်ဒေသတကျော်တာဝန်ထမ်းဆောင်နေတဲ့နယ်စပ်လုံခြုံရေးနဲ့ရဲတပ်ဖွဲ့စတဲ့အရေးကြီးတဲ့ဌာနတွေမှအရာရှိအစ်စ်တွေခန့်အပ်ထားမှာဖြစ်ကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ကန်ချနာပူရီခရိုင်မှာအခုဖမ်းဆီးရမိတဲ့ဗတ်တန်းပေါင်း1500ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေဟာအခု10စုနှစ်အတွင်းမှာအများဆုံးဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ကားမောင်းသူရဲ့ဝန်ခံထွက်ဆိုချက်အရစိတ်ကြွဆေးပြားတွေကိုတစ်ဖက်နိုင်ငံဖြစ်တဲ့မြန်မာဘက်ကနေမူရစ်ကုန်သည်တွေကတည်ဆောင်လာတာလို့လဲဆိုပါတယ်။မူရစ်ဆေးဝါးတွေကိုလာဖို့သူတွေကလည်းမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။စိတ်ကြွဆေးပြားတွေကိုမူရစ်ကုန်ကူးသူတွေကဖျားသုံးစုနယ်စပ်ကနေတဆင့်စံခရပူရီအမိုက်ဆွန့်ပစ်တဲ့နေရာကိုရောက်အောင်ပို့ဆောင်ပေးခဲ့ပြီးအဲဒီကနေတဆင့်အမိုက်ထုတ်တွေနဲ့ရောပြီးစိတ်ကြွဆေးပြားတွေကိုတည်ဆောင်လာတာလို့လည်းပြောပါတယ်။ထိုင်းနိုင်ငံထဲမှာမူရစ်ဆေးပွားတွေကိုရွှေတရိကန်ဒေသကနေအများအပြားဝင်ရောက်လေ့ရှိပါတယ်။တစ်ဆက်တည်းမှာပဲအောက်တိုဘာလ3ရက်နေ့ကနေဒီဇင်ဘာလပထမပတ်အတွင်းထိုင်းမြောက်ပိုင်းကနေဝင်ရောက်လာတဲ့မူရစ်ဆေးဝါးအမှုပေါင်း26မှုကိုစစ်ဆေးဖမ်းဆီးနိုင်ခဲ့ပြီးမူရစ်တရားခံ42ယောက်ကိုရုံးတင်တရားဆွဲဆိုနိုင်ခဲ့ကြောင်း3လအတွင်းမှာတော့ကာလတန်ဖိုးဘတ်ငွေတန်ပေါင်း 1,000 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား55တန်းနဲ့ Ice Kilo 200ကိုလည်းဖမ်းမိခဲ့တယ်ဆိုမူရစ်နိုင်ငံရေးဘူရိုကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင
်ထိုင်းမှာစိတ်ကြွဆေးပြားတန်း50ကျော်စံချိန်တင်ဖမ်းမိခဲ့တာကိုမယေးမှာပြောပြခဲ့တာပါအခုလည်းဗိုလ်သူညရဲ့သတင်းပေးပို့ချက်တွေပြီးမှာတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးခန်းအပါဝင်အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေတည်င်းကိုတစ်ပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ် ချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American အတန်းရဲ့ဒီဇင်ဘာလ23ရက်ဗုဒ္ဓညစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေည10:00နာရီထိဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုမကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့ဗိုလ်ဒုညတိုင်းပြောပြပေးနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်မက်ခင်လေးရဲ့ဂျန်စီလူငယ်မျိုးဆက်သစ်ကန္တာနောက်ကိုရနေရဲ့အားကစားကန္တာတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်အခုအရင်ဆုံးတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်ပါမြန်မာပဋိပက္ခနိုင်ငံရေးရဖြည့်ရှင်းနိုင်မဲ့အလားအလာရှိပါသလားဆိုတာကိုသုံးသပ်ထားပါတယ်။လက်ရှိမြန်မာပဋိပက္ခတွေနဲ့ပတ်သက်လို့နိုင်ငံရေးရဖြည့်ရှင်းဖို့ဗိုလ်ချုပ်ဦးကြီးမေအောင်လှိုင်ကပြောကြားထားပြီးမကြာခင်မှာပဲရှမ်းမြောက်ပြဿနာပြည်လည်ရေးဆွေးနွေးမှုအလားအလာကောင်းနေတယ်လို့တရုတ်အစိုးရပြောခွင့်ရကကြေညာလိုက်ပါတယ်။ဒီပြောကြားချက်နှစ်ခုဆက်ဆက်နေပါသလား။မြန်မာပြဿနာကိုနိုင်ငံရေးရဖြည့်ရှင်းနိုင်ဖို့အလားအလာကောဘလောက်ရှိပါသလဲဆိုတာကိုဒီတစ်ပတ် editor နဲ့ဆွေးနွေးခဲ့မှာဥကျော်စံသားကိုမမြတ်သိအောင်ကမင်းများဆွေးနွေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
မင်္ဂလာပါဥကျော်စံသားရှင
်မင်္ဂလာပါမြတ်ရှင
်ဒီခုမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဘိုးချုပ်မူကြီးမင်းအောင်လှိုင်ကဒီလအစမ်းပိုင်းမှာပြောခဲ့ပါတယ်ဒီပြဿနာတွေကိုနိုင်ငံရေးအရာဖြေရှင်းကြဖို့ပေါ့နော်သူအနေနဲ့ပြောလာတယ်ဒါစစ်ကောင်စီအနေနဲ့အာဏာသိမ်းပြီးတော့ပထမဆုံးဒီလိုပြောလာတာပါဒီအပေါ်မှာဘယ်လိုသဘောရပါလဲ
ကောင်းပါတယ်ဒီစကားကြားတာကျွန်တော်ကသိတော့မှန်း or ဘာလဲဆိုတော့စစ်ကောင်စီကအဖက်ဖက်မှာအကြက်တဲနဲ့ဂျုံနေရတယ်စစ်မြေပြင်တွေမှာလည်းပဲသူတို့အဆုံးမင်းဆုံးမင်းကြတယ်ဒါအများကြီးဂျုံနေရတယ်ပေါ့လေဖက်ဖက်ကအကြက်တဲဂျုံနေရတဲ့အခါဒီစကားပြောလာမယ်ဆိုတော့ဒါကျူတင်ပြီးတော့မျောလင်းထန်တဲ့ကိစ္စပါဒါပေမဲ့သူပြောတဲ့ကိစ္စမှာထူးဆန်းတဲ့အဆုံးနှုတ်တွေတွေ့ပါတယ်ဒီနေရာမှာတစ်ဖက်ကတိုက်နေတဲ့အဖွဲ့ကိုဟိုတုန်းကသူတို့ကအကြမ်းဖက်တောင်းပန်သူတွေပြောရဲအခုမပြောဘူးလက်နက်ကိုင်အဖွဲ့တွေဆိုပြီးတော့ပြောတယ်ဒါကြတော့စစ်တပ်လည်းလက်နက်ကိုင်အဖွဲ့ပဲပေါ့နော်စစ်တပ်ကအဖွဲ့တွေအတင်းနဲ့ပြည်သူ့ဟာကိုနိုင်ငံရေးနည်းအရဖြစ်ရှင်းဖို့ဆိုတာပြောတယ်နောက်တစ်ခုကပြည်သူတွေအထိနာတယ်ပြည်သူတို့ငဲ့ညာကြပါဆိုတဲ့စကားကိုပြောတယ်နောက်ဒီလိုလိုလိုက်တဲ့အတွက်ပြန်လဲထူထောင်ရေးအခက်ကြုံတယ်ဆိုပြီးတော့ right call ကိုနမူနာပေးရပြန်လဲထူထောင်ရတော့မှအင်မတန်ခက်သွားပြီဆိုတော့သူကအခြေအနေမှန်ကိုလည်းတကယ်သိနေတယ်ဆိုပြီးတော့ပြောတာဖြစ်ပါလိမ့်မယ်ဆိုတော့ဒီကိစ္စဟာသူနဲ့ငင်းညာရေးကိုလူချင်းနိုင်ငံရေးနဲ့ဖြည့်ဆင်းခြင်းနဲ့ဆန္ဒကတော့သူစီမှာတကယ်ဖြစ်ပေါ်နေပုံရပါတယ်သူတို့အကြက်တဲတွေကြောင့်သူမှပြောဖို့ပြောနေကြတော့သူကအပေါ်စီးရပေါ်လေတစ်ဖက်သားကအပြစ်တင်ပြီးတော့ပြောတဲ့ကိစ္စဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းပဲများသောအားဖြင့်အနာရှင်ဆိုင်ဝိုင်းတွေစိုးရတွေအဆူခဲ့တဲ့အခါမှာဒဇွန်တစ်ခုပြောလိုက်ရင်သူတို့ပထမဆုံး step ကငင်းဆန်တဲ့အဆင့်နောက်ဒုတိယအဆင့်ကမှအခြေအနေဒီလိုဖြစ်နေပါဆိုတော့လက်ခံတဲ့အဆင့်နောက်လိုက်နာတဲ့အဆင့်ကမှနောက်မှတဖြည်းဖြည်းချင်းတက်သွားတာဟုတ်ဆိုတော့အခုကတော့သူကအခြေအနေမှန်ကိုသူလက်ခံလာတဲ့သဘောလက်ခံလာတဲ့အဆင့်လို့ပြောရင်မှန်မထင်ပါဘူး
ဒါပေမဲ့ပါဒီ NUG ရဲ့ယာယီသမရဒူဝါလာရှိလာ VOA နဲ့တည်တဲ့မင်းမြန်ခမ်းမှာပေါ့သူကပြောတာဒီလိုအခြေအနေမှာတဲ့ဟိုတိတ်ဆုံဆွေးနွေးဖို့ဆိုတာတော်တော်လေးကိုစဉ်းစားမယ်အနေထားဖြစ်ပါတယ်တဲ့ဘာကြောင့်ဒီလိုပြောရလို့ထင်ပါလဲ
စဉ်းစားဖို့တကယ်လို့လို့ပြောတာဖြစ်ပါတယ်အဲ့ဒါကတော့အလိုပဲယူဆပါတယ်အဒူဝါလာရှိလာပြောတာဟာတော်တော်မျှတာတဲ့ကိစ္စပါသူတို့ဟာတိတ်ဆုံဆွေးနွေးကိုလုံးဝပြစ်ပယ်တယ်လို့မပြောဘူးတိတ်ဆုံဆွေးနွေးပြီးတော့ဖြေရှာဖို့ဆိုတာသူတို့လိုလားတယ်သို့တော်လည်းပဲဒီခုချိန်နဲ့ဟာအဲ့လိုဆွေးနွေးဖို့အချိန်နဲ့မပေးသေးဘူးအထူးသဖြင့်စစ်ကောင်စီဘက်ကလူရတူသူတို့မယုံဘူးစစ်ကောင်စီကကျွန်တော်စသွားပြောလို့အချိန်ချင်းသူတို့ကန့်လန့်ခဲ့ဘူးပြီးတော့သူတို့ဘယ်တော့မှမလိုက်နာခဲ့ဘူးတစ်ဖက်သားကိုလက်လင်ချိုးပြီးတော့အနိုင်ယူဖို့သာကြိုးပမ်းတယ်မရဘူးဆိုရင်သူတို့ကန့်ထုတ်လိုက်ပြီးတော့တိုက်တယ်ခိုက်တယ်ပြန်ပြီးတော့လုံနေရပဲဆိုတော့ NUG နဲ့တိုက်ခံတွေအလုံးဘက်ကလည်းပဲအခုဘုဂျုံမူကြီးမောင်လည်းပြောတာတော့ကိုယုံပြီးတော့ခေါင်းညလိုက်ရင်တော့အင်တာမှားမှာပေါ့။ဒါသူကပိုပြီးသိပါတယ်။သူကတိုင်းပြည်ချင်းတွေကို
ထိမ့်သိမ့်ဖို့လုပ်ပြီးတော့စောင့်ကြည့်နေရတဲ့လူတွေဖြစ်တယ်ဆိုတော့သူတို့ပြောတာမှန်တယ်လို့ယူဆပါတယ်။သူတို့အနေနဲ့တော့လက်ခံနိုင်ရာအကြောင်းမရှိသေးဘူးလို့ပြောရမှာပါ။အ
ဲ့တော့ဒီဗိုလ်ချုပ်ဦးကြီးမြောင်လည်းနေပြီးတော့နိုင်ငံအရေးဖြေရှင်းကြပါအဲ့လိုပြောပြီးတော့မရှိမနှောင်းမဲ့ဒီတနင်္လာနေ့တုန်းကဟိုစစ်ကောင်စီဘက်နဲ့ညီနောင်မဟာမိတ်သုံးဘွဲ့ရဒီတာဝန်ရှိသူတွေနဲ့တရုတ်မှာဆွေးနွေးကြတယ်လို့ပြောပါတယ်တရုတ်ဘက်ကလည်းဒီပေါ်မှာကောင်းတဲ့ရလဒ်တွေရှိတယ်လို့ပြောတယ်ဒါရောဘယ်လိုသဘောရပါလဲ
အာဒါလည်းညောင်းနေထားတဲ့ကိစ္စပါပဲတချိန်မှာဖြစ်လာလိမ့်မယ်လို့အာပထမဆုံးတစ်ခုပြောချင်တာကဆိုတော့ဘိုးချုပ်ဦးကြီးမြောင်နိုင်ကနိုင်ငံရေးအဖြေရှာရပါလို့ပြောတာတောင်မှပဲဒီအတွက်များတိုက်ဆိုင်မှုမဖြစ်နိုင်ဘူးကိုလေဒီဟာနဲ့ဆက်ဆက်နေလိမ့်မယ်တရုတ်ကညီညာရေးဆွေးနွေးဖို့ဖိအားပေးရနဲ့ဆက်ဆက်နေလိမ့်မယ်လို့ယူဆနိုင်ပါတယ်သူလေသံပြောင်းလာတယ်ဘာလို့ကြည့်မယ်ဆိုရင်လည်းပဲတရုတ်ကတော့သူတို့လူကျင်လာရသွားပြီလေအစကတော့တရုတ်ကသူတို့ချမ်းမြောက်မှာဖြစ်နေတဲ့ကြားဖြန့် online လိမ့်လည်မှုရာဇဝတ်ခိုင်းတွေဟာတရုတ်နိုင်ငံကိုနစ်နာစေတယ်အများကြီးအဲဒါကြောင့်သူတို့ဒီဟာကိုစစ်ကောင်စီကထိတိယယောက်ဟန်တားစီရင်လည်းစစ်ကောင်စီကဒီကြားဖြန့်လုပ်ငန်းလုပ်နေလူတွေဟာသူတို့ရဲ့အကျိုးနဲ့ပတ်သက်နေတဲ့လူတွေဖြစ်နေတဲ့တယောက်ဆိုလို့ရှိရင်ဗါလဲကြက်ခိုင်ဖွံ့ဖြိုးရေးအမတ်တောင်မှလုပ်ခဲ့တဲ့လူဆိုတော့အဲ့ဒီကိစ္စတွေဖြစ်တော့သူတို့ကသိပြီးတော့ထိတိယောက်မနှင်းနေဘူးဒါကိုမကျေနပ်လို့တေကဒါကိုတင်းငင်းစီကျင်တာဆိုတော့တိုင်းရင်းသားမဟာမိတ်တွေကလည်းဒီဟာကိုအကြောင်းပြပြီးတော့တိုက်ခဲ့တယ်တေကလည်းပဲဒီဟာကိုကြည့်နေခဲ့တယ်အခုတော့သူတို့လူကျင်လာရတော့ပြီကြားဖြန့်ကိစ္စကိုလည်းစစ်ကောင်စီဘက်ကထိတိယယောက်ပါဝင်ကူညီဆောင်ရွက်လာပြီဆိုတော့တေကဒါဆိုတော်ပြီးရက်တော့ဆိုတဲ့သဘောမျိုးတွေပြောရတာဖြစ်ပါလိမ့်မယ်ဆိုတော့ကျွန်တော်ထင်တယ်ဘုံကြုံမှုကြီးမြင့်အောင်လည်းပြောခဲ့တဲ့စကားတောင်မှပဲတရုတ်ရဲ့ဒီမိစိမ်ပြမှုကိုလည်းအခုနင်းညာရေးဆွေးနွေးဖို့အတွက်ပြမှုနဲ့ဆက်ဆက်နေမယ်လို့ယူဆနိုင်ပါတယ
်အဲ့လိုယူဆမယ်ဆိုရင်တရုတ်ရဲ့ဖိအားကဘလောက်ထိအရာရောက်ပါမလဲ
တရုတ်ရဲ့ဖိအားတရုတ်ကဒီဟာနဲ့ပူပြီးဖြစ်ပေမဲ့ပုံမတွေ့ရပါဘူးတရုတ်လူချင်းတာကတော့တရုတ်မြန်မာနယ်စပ်တစ်ချောင်းမှာညီညာရေးလူချင်းတယ်သူတို့ဘက်ကဒီမြန်မာဘက်ကပဋိပက္ခတွေရိုက်ခတ်လာတော့သူတို့လုံးဝမလူချင်းဘူးနယ်စပ်တွေသာဖွံ့ဖြိုးရတဲ့သူတို့တည်ငြိမ်မှုလူချင်းတယ်နောက်ပြီးတော့အဲ့ဒီနယ်စပ်ကိုဖြတ်ပြီးတော့မြန်မာနိုင်ငံတွင်းကိုစီးပွားရေးနိုင်ငံရေးပေါ်လေသူတို့ရဲ့ strategy interest တွေအများကြီးရှိရအောင်အဲ့ဒါတွေကိုသူတို့ဆက်လက်ပြီးတော့လုပ်ဆောင်လိုပါတယ်ဆိုတော့တရုတ်မြန်မာနယ်စပ်မှာညီညာမှုအဓိကဖြစ်တယ်ဆိုတော့ PR block လဲဆိုတော့သူတို့ဒီ block လိုချင်တယ်တရုတ်ဟာမြန်မာနိုင်ငံတွင်းမှာဒီစစ်ကောင်စီအစွတ်ပြုတ်ပြပြီးတော့တကယ်စစ်မှန်တဲ့ဒီမိုကရေစီအစွတ်တက်လာမှာကိုလူလာရက်လာဆိုတာကတိကျ big question mark ပဲ major big one ဖြစ်ပါတယ်သုံးသပ်သူတို့လည်းပြောပါတယ်လောက်ထိလူချင်မှလူလိမ့်မယ်သူကတော့မြန်မာနိုင်ငံတွင်းမှာမနည်းမနည်းဖြစ်နေတာပဲသူကဝင်ရောက်ချေလေလို့အခုလိုပဲပေါ့ညီညာရေးစစ်သက်သူတို့ကောင်းလို့ပြီးတော့အဲ့စကားဝင်ပြောလာမယ်ငါတို့ညီရောင်လူပေးတယ်ဆိုတော့တစ်ဆောက်ပဲလူချင်းရန်တူပါတယ်ဆိုတော့ NUG နဲ့တခြားဒေသမှာဖြစ်နေတဲ့တိုက်ပွဲတွေကိုတရုတ်ကဖိအားပေးမဲ့ညီညာရောင်ဖိအားပေးလာမဲ့သဘောလို့ယူဆပါဘူးဖိအားပေးလာရင်တောင်မှ NUG ဘက်ကရောလိုက်နာပါမလား NUG ပြည်သမ္မတကတော့သူတို့ကတရုတ်နဲ့ဆက်သွယ်ရှိပါတယ်ဆိုပြီးတော့ကျွန်တော် view နဲ့ဆက်သွယ်မေးမြန်းခဲ့မှာတော့ပြောပါတယ်သို့တော်လည်းပဲတရုတ်စီတနိုင်ငံလုံးအတိုင်းအတာနဲ့ညီညာရောင်ဖိအားပေးလိုက်မယ်လို့မမျောလင်းနိုင်ဘူးလို့ပြောမှာဖြစ်ပါတယ
်။ဒါဆိုရင်ဒီတိုက်ပွဲတွေကဒီစစ်ကောင်စီနဲ့ငင်းငင်းရဖို့အတွက်ဖိအားပေးတယ်ဆိုတဲ့သဘောမျိုးပြောနိုင်မှာလား။တကယ်ရောစစ်မှန်တဲ့ငင်းငင်းကိုဥတီပါလား
။တိုက်ပွဲကတော့တိုက်ပွဲမလို့ရင်ဘာလုပ်မလဲ။အဲ့ဒါရောအများတိုင်းပြောတော့ This is the only language they understand. This is the only language the military understand. သူတို့ကဒီဟာလို့တခြားနဲ့နိုင်ငံစကားပြောလို့နားမထောင်ဘူး။အဲ့လိုတိုက်လို့ခိုက်လို့သူတို့ကအထီးနာတဲ့အခါမှာဒီဆုံဆွေးနွေးရပါစုပါလို့ဆိုစကားသံထွက်လာပြီဒါဖြစ်တယ်အရင်ကတခြင်းလုံးပါဇက်နဲ့တောင်းဆိုနေကြတာပဲသူတို့ဖြည့်ရှင်းလက်လို့ခပတ်မလုပ်ခဲ့ဘူးဆိုတော့တိုက်ပွဲတိုက်ရတဲ့ရွယ်ချက်ကတော့ညဉ့်ညမ်းရေလိုချင်တာပဲပေါ့သူတို့ကတော့ဘယ်နှစ်ဖက်လုံးစီလူစီတာကိုပဲကြိုက်မလဲသူတို့လည်းပဲစစ်တပ်ကိုဆိုတာဒါလို့တိုက်မှပဲသူတို့ကလက်ခံလာတာကိုအင်အားရှိတဲ့လူဆိုသူတို့လေးလေးစားစားဆက်ဆံတယ်အင်အားမရှိတဲ့လူဆိုဂရုမစိုက်ဘူးဆိုတော့အင်အားနဲ့ဖိမှတာလည်းရတယ်ဒီလောက်ပြမှတာလည်းစစ်ကောင်စီကလက်ခံဆွေးနွေးနိုင်ရာအကြောင်းရှိတယ်ဆိုလို့တိုက်တယ်ဆိုတော့ဒီတိုက်ပွဲတွေလုပ်နေတာဟာညီညာရေးကိုဥတည်သလားဆိုရင်တော့ညီညာရေးတစ်ခါတမ်းပြတော့မှညီညာရေးရဖို့လမ်းကိုရောက်သွားစေနိုင်တယ်ဆွေးနွေးတဲ့လမ်းညာကိုရောက်သွားနိုင်တယ်လို့သုံးသပ်ရမှာဖြစ်ပါတယ
်။နောက်ဒီအခုဒီဒီဖြစ်ပျက်တင်တဲ့တစ်ချိန်တည်းမှာပဲပေါ့နော်အခုနောက်ပိုင်းမှာစစ်ကောင်စီဘက်ကနေပြီးတော့နေ့စဉ်အဖြစ်အပျက်ဆိုပြီးတော့ဟိုသတင်းထုတ်ပြန်တာရှိပါတယ်။အဲ့ဒီထဲမှာဒီဒီဖြစ်မီဒီယာတွေပေါ့နော်သတင်းတူသတင်းရောင်သတင်းမှားတွေကိုထုတ်ပြန်နေတဲ့အတွက်ဟိုပြည်သူလူထုတွေက ပါဝင်ဝမမသိဘူးအဲ့လိုသဘောမျိုးတွေပြောလာရှိပါတယ်ဆိုတော့ဒီပေါ်မှာမီဒီယာရဲ့အနေအထားဘယ်လိုသုံးသပ်ပေးပါမလဲ
ကျွန်တော်အဲ့ဒီဟာကိုပြောရင်ပြည်ဖြတ်မီဒီယာလို့မီဒီယာတွေခေါ်လိုက်တယ်ကျွန်တော်အရင်ဆုံးနဲ့ပြောချင်ပါတယ်တိုင်းပြည်ကိုဖြတ်တာဘယ်သူလဲမေးလူတိုင်းသိပါတယ်လူတိုင်းဖြေမှာပဲတိုင်းပြည်ကသူ့ဟာသူဒီမိုကရေစီလမ်းကြောင်းကိုသွားဖို့တဲ့ဖြောင်းဖြောင်းတန်းတန်းလူငယ်တွေအားနဲ့မနဲ့ကြိုးစားနေရရှိမှာဒီအခြေအနေဖြစ်အောင်ပြတ်သွားတာဟာသူတို့ဆက်အနာဆင်းလိုက်တဲ့ဒီပျက်စီးမဲ့အခြေအနေကိုရောက်သွားတာလားသူပြဖြတ်မီဒီယာဆိုတော့မီဒီယာရဲ့ရည်တူပြမမရှိတာအမှန်ပြောပါမယ်ကဲတရေမမဆိုဘယ်သူမှနေလို့မရဘူးအကုန်လုံးပြန်ဆုပ်လွတ်လပ်ခွင့်ရတော့မယ်မီဒီယာလွတ်လပ်ခွင့်ရတော့မလားဆိုပြီးတော့ပြပအခြေဆိုင်မီဒီယာတချို့ကမြန်မာနိုင်ငံတွင်းကိုပြန်ပြီးအခြေဆိုင်ခဲ့တယ်ရှိတယ်အဲ့ဒါလည်းပဲအကုန်လုံးမောင်းထုတ်အကုန်လုံး లై ဖန်တော့သူတို့ထွက်ပြေးရတယ်ဆိုတော့အများကြီးပါပဲဆိုမီဒီယာစစ်မှန်တဲ့မီဒီယာဗမ်လိုက်တဲ့မီဒီယာတိုင်းပြည်ထဲမှာရည်တူလို့မရပါဘူးဆိုတော့သူတို့အပြင်ကိုထွက်ပြီးတော့သူတို့တွေ့ရမြင်လာသူတို့ရေးကြတယ်ပေါ့မီဒီယာရဲ့ရေးသမျှအလုံးမှန်တယ်လို့တော့ကျွန်တော်ပြောလိုပါဘူးဒါပေမဲ့စစ်ကောင်စီပြောသမျှတွေအလုံးမှန်ပါဘူးနှစ်ဖက်လုံးမှာတော့ဒါပဋိပက္ခဖြစ်လာတဲ့အခါမှာတော့သူတို့ရက်တည်နေသူတို့ပြောကြတာဖြစ်ပါတယ်ဆိုတော့ဒီမီဒီယာတွေကိုတော့ဘာမှပြောစရာမရှိပါဘူးလွတ်လပ်တဲ့မီဒီယာမှမရှိရအဲ့ဒီလိုလွတ်လပ်တဲ့မီဒီယာကိုရက်တည်ခွင့်ပေးရင်တော့မှန်ရပြောမှာပေါ့စစ်ကောင်စီမကောက်တာလည်းပြောမယ်ဒီဘက်မကောက်တာလည်းပြောမယ်ခွင့်ပြုတယ်အဲ့ဒါမျိုးသူတို့ကခွင့်ပြုထားတာဆိုတော့ဒါကတော့မဆက်ပါဘူးသူတို့ပြောတာလည်းပဲသိပ်ပြီးတော့မီဒီယာတွေကလည်းဂရုစိုက်ကြလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်
။အဲဒီစစ်ကောင်စီဒီနေတိုင်းထုတ်ပြန်နေတဲ့ဒဲမှာပေါ့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေဟာဟိုအမေရိကန်ကပဲပါဝင်တရားအနောက်ကနေပါနေတရားပေါ့ပျောကပါတယ်လို့မျိုးပြောလာတာလည်းတွေ့ရပါတယ်တကယ်ပဲအမေရိကန်ပါနေပါလား
။အမေရိကန်ကမြန်မာနိုင်ငံအရေးကိုပါဖို့နေတာသူ့မှာဒီမှာယူကရိန်းကိစ္စတော့ဘာဆက်လို့အောင်မသိဘူးပတ်စံမပင်ပေးဖို့အတွက်ကံကွက်မှုတွေရှိနေတယ်အစ္စရေးကိစ္စကိုသူကဦးစားပေးနေရတော့ကဘာမှသူကအင်တန်ခေါင်းဆောင်နေတဲ့အချိန်ဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာသူကဝင်ဆွလိုက်ရင်တရုတ်နဲ့ထိတိုက်တွေ့ဦးမယ်တရုတ်နဲ့ကတော့ထိုင်ဝမ်ကိစ္စနဲ့ပတ်သက်ပြီးတော့နင်ဘက်ကစပြောနေကြတဲ့အချိန်မှာတနေရာမှာမီးစပ်ဖော်လိုက်တော့အမေရိကန်အယူမယူန်ဖြစ်တော့မှာပေါ့တကဘာလုံးမှာရုရှားရောအရပ်အစီလေပိုင်းမှာရောဘယ်လိုမှအမေရိကန်ပါဝင်နေကြအကြောင်းမရှိပါဘူးဆိုတော့အမေရိကန်ကိုစောင့်ငန်းပြောတာကတော့သိတယ်အတိအပြည့်မရှိဘူးထင်ပါတယ်ကျွန်တော်နားထောင်ကြည့်ပါတယ်အဲ့ဒါဆိုတော့အင်ဒိုချိုင်းနာစစ်ပွဲကဘယ်လိုဖြစ်ခဲ့လဲအမေရိကန်ဘက်အဲ့ဒီကိစ္စရောသတိဖြစ်သလိုလိုပါလို့ပြောတာတွေ့ရတာအချိန်မင်းမရှိပါဘူးအတကယ်တော့ပူဂျုံမူကြီးမင်းအောင်နိုင်ငံအချိန်တုန်းကပေါ့လေလုံခဲ့တဲ့နှစ်သုံးလကရုရှားမီဒီယာတစ်ခုနဲ့ TV တစ်ခုနဲ့အင်တာဗျူးပေးပါတယ်အဲ့လိုပေးတော့သူကတရုတ်ကိုအပြစ်တင်တာအဲ့တော့ AA နဲ့တိုက်ပွဲအပြင်းထန်ဖြစ်နေတဲ့ကာလမျိုးဒီသူကသုံးချမ်းသူတွေပြောတယ်အဲ့တော့သုံးချမ်းသူတွေနောက်မှာနိုင်ငံသားအကူအညီတွေကပုံအော်ရရှိနေတဲ့အတွက်ကြောင့်ကျွန်တော်မနိုင်တာဖြစ်တယ်ဆိုပြောခဲ့တယ်အဲ့ဟာတရုတ်ကိုစောင့်ပြောတာပဲသူကတရုတ်လို့သာနာမည်မထုတ်ခဲ့တာလူတိုင်းကတာတရုတ်ကိုပြောတယ်ဆိုပြီးတော့လက်နဲ့တကားဆိုသူတို့ပြသခဲ့တာတွေ့ပါတယ်ဆိုတော့သူတို့ကတရုတ်ရင်းတရုတ်ကိုသာအပြစ်တင်နေတာပါတရုတ်ပါဝင်ပတ်သက်ခဲ့တဲ့ဒီကိစ္စကမြောက်ပြဲဆိုတာသူတို့သိတယ်ပေါ့လေသို့တော်လည်းပဲအခုကတရုတ်ကပဲသူတို့ကိုပြန်လေပြန်ဖြေပေးနိုင်မယ့်လူဖြစ်တော့တရုတ်အကြောဘယ်လိုမှမလုံဆန်နိုင်တော့တရုတ်ကိုခေါင်းနှိပ်ပြီးတော့အမေရိကန်ကိုဆုတ်ချပြီးပြောတယ်လို့ပဲယူသားသားစဉ်းစားမိပါတယ်ကျွန်တော်
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပါညစဉ်ကျေးဇူးပ
ါတွေ့မြင်လာတဲ့မြန်မာစစ်ပွဲပဋိပက္ခတွေနိုင်ငံရေးရဖြစ်ရှင်းနိုင်မယ့်အလားအလာကိုဦးကျော်စံသားနဲ့မမြသစင်အောင်တို့ဆွေးနွေးသုံးသပ်ခဲ့ကြတာပါအခုတော့လူငယ်မျိုးဆက်သစ်တွေအတွက်ဂျန်စီကဏ္ဍပါဂျပန်မှာအလုပ်သွားလုပ်ချင်တဲ့လူငယ်တွေအတွက်ပြောပြထားပါတယ်မြန်မာလူငယ်တွေစိတ်ဝင်စားမှုအများဆုံးဖြစ်သွားရောက်အလုပ်လုပ်ကင်နေတဲ့ဂျပန်နိုင်ငံကအလုပ်ရဖို့အတွက်ပြင်ဆင်သင့်တဲ့အကြောင်းအရာတွေကိုမက်ခင်လီကဆယ်စုနှစ်တစ်ခုကြာအတွေ့အကြုံရှိတဲ့ဂျပန်စာသင်ဆရာမတူနဲ့ဆက်သွယ်ပြီးမေးမြန်းထားတာကိုဒုတိယပိုင်းဖြစ်ပြောပြထားပါတယ်ခင်ဗျာ
Hey ဂျန်စီတို့တက်ချင်ရောက်ပြီနော်ဒီဘက်မှာတော့ပြီးခဲ့တဲ့ဘက်ကပြောထားခဲ့တဲ့ဂျပန်မှာအလုပ်သွားလုပ်မယ်ဆိုလို့ရှိရင်ဘာလို့လဲဆိုတဲ့အကြောင်းပြောပြမယ်ဂျပန်မှာလုပ်သွားလုပ်ဖို့အတွက်အချိန်ဘယ်လောက်ပေးရမလဲအင်တာဗျူးအတွက်ဘာတွေပြင်ဆင်ရမလဲပြီးသွားလို့ရှိရင်ငွေကြေးဘယ်လောက်ကုန်ကြမလဲဆိုတဲ့အကြောင်းလေးကိုဝိုင်းရင်ဂျပန်ဆီယာမားကသူ့ရဲ့အတွေ့အကြုံလေးနဲ့ရှင်းပြီးပြောပြပေးပါမယ်ဒါပေမဲ့ဒီဘက်မှာလည်းသူ့ရဲ့ရုံနဲ့အတန်ကိုလုံခြုံရေးအတွက်ချက်ထားမယ်နော်
အချိန်ကကြတော့လေဒီ level တစ်ခုကိုအကြမ်းမြင်၄လနဲ့၅လကြာဖြစ်တဲ့အတွက်ကြောင့်မလို့ဒီ level တစ်ခုစာဆိုလို့ရှိရင်တော့ဆယ်လနီးနီးကုန်နေပေါ့နော်ဒီ scale walker မှာဆိုလို့ရှိရင်တော့အနည်းဆုံးလက်မှတ်စုံတာကတစ်နှစ်လောက်နေမှာကိုစုံနိုင်တယ်အာဒါကလေသူတို့စတက်တဲ့အချိန်နဲ့အတန်းပြီးသွားတဲ့အချိန်မှာစောင်းမွေးရှိတဲ့လနဲ့ကိုက်ညီတဲ့ဒီ form တွေလည်းယူလို့ရတယ်ပေါ့ဟိုအဲ့လိုမျိုးကိုက်ညီတယ်ဆိုလို့ရှိရင်တော့ဒီတစ်နှစ်ဝန်းကျင်လောက်မှာပဲလက်မှတ်စုံနိုင်နေရှင်လက်မှတ်စုံနေဆိုရင်အလုပ် interview တွေဖြေရမယ်အာ interview ကလည်းမြင်မြန်အောင်မှာကိုအောင်နေဆိုရင်တော့မှဒီအနည်းဆုံးတစ်နှစ်ခွဲလောက်အထိတော့ scale worker ဆိုရင်ကြာနိုင်တယ်interview မြန်မြန်အောင်ရင်တော့ဒီတစ်နှစ်နဲ့တစ်နှစ်ခွဲကြာမှာထွက်ရနိုင်နေရှင်အဲ့ဒါကလည်းမြန်နေသူပေါ့နော်ဟိုတချို့ကြတော့လည်းတစ်နှစ်ခွဲနေမှာ interview အောင်မယ်ဆိုရင်ဒီနှစ်နှစ်လောက်နေမှာထွက်ရတာမျိုးလည်းရှိတယ်ရှင
်ဒီဘက်မှာအလုပ်လုပ်ဖို့ကပြင်ဆင်ရတဲ့အဆင့်တွေလည်းများတယ်လို့ကုန်ကြစည်းကလည်းမတက်တာလားပါဘူး
အာကုန်ကျစရိတ်ကကြတော့ training visa ကဒီဒေါ်လာ2800 plus အာနိုင်ငံတော်ကိုဟိုဆောင်ရတဲ့အခွန် 900 ခိုင်နှုန်းဆိုတာရှိတယ်အာ scale worker ကကြတော့ဒီဒေါ်လာ1500 plus အခွန် 900 ခိုင်နှုန်းပေါ့နော်ဟိုအဲ့ဒါ agency ကိုပဲပေးရတဲ့ဝန်ဆောင်ကားတွေပါဒီ visa ကြီးကကြတော့တောင်ကနန်ပဲတိတ်ပြီးတော့မများဘူးအာဆောင်ပွဲကြီးကြတော့ဟို GFT ဆိုရင်အာ US ဒေါ်လာ22ဒေါ်လာအာ GLBT ဆိုရင်တော့ N5 N4 N3 တွေပေါ့ဟိုအဲ့အတွက်ကတော့4000ဝဲချက်ပဲကြာတဲ့ ਨੇ ဟိုကျွမ်းကျင်လက်မှတ်တွေကတခုကို3000ဝဲချက်3000ကျော်ပေါ့ဟိုတခြားတော့သူတို့ဒီကုန်ကျစရိတ်လေးတွေမရှိမလဲဆိုရင်တော့သင်တန်းလေးတွေရှိမှာပေါ့နော်ဒီစစ်စစ်ခါတွေ passport လို့ဖို့အတွက်နေကလူဆိုလို့ရှိရင်လည်းဒီရန်ကုန်နဲ့မန္တလေးသွားပြီးတော့လိုရတဲ့အခြေအနေမျိုးတွေရှိတယ်ဟိုအဲ့လိုစရိတ်စကားလေးတွေတော့ရှိတာပေါ့နော
်ဆောင်းမွေးဖြစ်ပြီးနောက်ပိုင်းမှာလည်းအလုပ် interview အတွက်တည်ထားတဲ့ပြင်ဆင်ထားတဲ့အရာတွေလည်းရှိသေးတယ်
interview ဖြစ်ဖို့အတွက်ကကြာတော့ဒီ training visa အတွက်ကအနေဆုံး N5 ပြီးတော့မှ N4 level မှာဖြေကြတာများတယ်ဒီအနေဆုံး N4 အဆင့်ဟိုသင်နေစေဒီသင်ပြီးတဲ့သူတွေဖြေကြတာဖြစ်တယ်ပေါ့နော်ဟိုဒါပေမဲ့ तू ကစကားပြန်ပါတယ်ဟိုအမှတော့အခြေခံအပြုအမူဟိုအပြောဆိုလေးတွေပေါ့နှုတ်ဆက်တာသိရမယ်ဟိုကိုယ့်ဘာသာမိတ်ဆက်တာလောက်တော့ဂျပန်လိုကောင်းကောင်းလေးပြောတတ်ရမယ်ပေါ့နော်ဟိုကျန်တာကတော့ဒီစကားပြန်ဝင်ပေးတာဖြစ်တဲ့အတွက်ကြောင့်မလို့လေကိုကိုတိုင်းကဟိုတိတ်ပြီးတော့မပြောနိုင်ဘူးဆိုရင်လည်းတိတ်ပြီးတော့ပြဿနာမရှိဘူးရှင်ဒီပြောနိုင်ရင်တော့ပို့ပြီးကောင်းတာပေါ့နော်ဒီ scale worker မှာကကြတော့စကားပြန်မပါကြတော့တာများတယ်အာသူကဒီလောက်ရတာကလည်းစားတောက်ဆိုင်လို့အလုံမျိုးကိုလောက်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကိုကိုကိုမိတ်ဆက်တာကနေဟိုအဆအဆုံးပေါ့နော် interview မှာဖြေဖို့အခြေခံသိသင့်သိထိုက်တဲ့မိကုံးလေးတွေဖြေတတ်ရမယ်ဟိုအဲ့ဒါမျိုးလေးဖြစ်တော့စကားပြောကတော်တော်လေးလိုတယ်ဟိုစကားပြန်ပါတယ်ဆိုရင်တော့မှဘေးရနေနဲ့ဒီ sporting ပုံစံမျိုးလေးပေါ့နော်ဟိုမသိတာလေးဝင်ပြီးတော့ရှင်းပြရုံပဲ तू ကလုပ်တော့တယ်ဒီ work visa ဆိုရင်တော့ဟိုလုံးဝကိုကိုတိုင်ပြောနိုင်မှလည်းအဆင်ပြေမယ
် interview လို့ခေါ်တဲ့လူတွေ့စစ်ဆေးမှုမှလည်းဘာရီပြင်ဆင်ထားရမလဲဆိုတာကို तू ကပြောပြထားတယ
်အဓိကကလေဒီ interview မှာအပြုံးဟာအရေးကြီးတယ်ဟိုအများတန်းလည်းပြောကြရတယ်ဒီအပြုံးနဲ့ဖြေဖို့လေဟိုနောက်တစ်ခုကကြတော့ကိုကိုကိုမိတ်ဆက်တာဆိုလို့ရှိရင်လည်းဟိုများသောအားဖြင့်လေမြမကလေးတွေကစာချက်ချင်ရတယ်ဟိုသူများရေးပြီးသားဟိုမှာချက်ရတာပို့ပြီးအာတန်တဲ့ပုံစံမျိုးပေါ့လေဟိုအဲ့လိုမဟုတ်ဘဲနဲ့ကိုယ့်ရဲ့အရှိအတိုင်းပေါ့ဟိုနောက်တစ်ခုကတော့တက်ကြွမှုပေါ့နော်ဒါကတော့ဘယ်လုပ်ငန်းဝင်မှမဆိုဟိုလိုအပ်မယ်လို့တော့ထင်တယ်ဟိုတက်တက်ကြွကြွရှိရမယ်ပြုံးပြုံးရွှင်ရွှင်ရှိရမယ်ပေါ့နော
်ဒီလိုလူရောအချိန်ရောစိုက်ထုတ်ထားရတာတွေကိုကာမိစီဖို့နဲ့အောင်မြင်မှုအတွက်ဘာတွေကိုပြင်ဆင်သင့်တယ်ဆိုတဲ့ဆောင်ရွက်ဆောင်နေကိုပြပြထားပါတယ်
။တွားဖို့အတွက်ဆိုရင်အခုလိုမျိုးနှစ်ချီပြီးတော့အချိန်ပေးရတာရှိတယ်။ဒီကုန်ကျစရိတ်ဆိုရင်လည်းဒေါ်လာနဲ့ပေးရတော့ဟိုမြန်မာငွေနဲ့ကျတော့အများကြီးဖြစ်သွားပြီလေ။ဟိုဒါပေမဲ့နိုင်ငံခြားမှာအလုံးတွားလုပ်တယ်ဆိုတဲ့ဟာဟိုစီးပွားရေးလုပ်တယ်လို့မျိုးဟိုအရှုံးအမြတ်တွက်ပြီးတော့ဘောနဘလောက်ကြမယ်ဟိုပတ်စံဘလောက်ကုန်မယ်ပြီးရင်ဒီဂျပန်နိုင်ငံကိုရောက်သွားပြီးရင်လစာဘလောက်နဲ့အိမ်ကိုဘလောက်ပြန်ပို့နိုင်မယ်ဆိုတဲ့ဟာမျိုးတွေကလေဟိုတော်တော်လေးပြုပြင်ဖို့လိုအပ်တယ်လို့တော့ထင်တာပေါ့နော်။ဟိုဒါသည်ကယ်ရီယာတစ်ခုဖြစ်တယ်ကိုယ့်ရဲ့အသက်မွေးဝမ်းကြောင်းလုပ်ဖို့အတွက်လမ်းကြောင်းတစ်ခုပေါ်ကိုသွားနေတဲ့ဟာဖြစ်တယ်ဆိုတော့လေဒါလေးကိုစဉ်းစားပြီးတော့မှလုပ်စီခြင်းနဲ့ပေါ့နော်နောက်တစ်ခုကတော့လေဒီစီကံဥပဒေပိုင်းမဲ့ဟို तू ကဒီဗီဇာအသီးသီးမှာသက်ဆိုင်ရာစီကံဥပဒေတွေရှိတယ်ဟိုကိုယ့်ရဲ့မြန်မာနိုင်ငံသားတယောက်အနေနဲ့ဟိုဂျပန်နိုင်ငံကိုရောက်သွားပြီးတော့မှဥပဒေကိုမလိုက်နိုင်ဘူးဆိုလို့ရှိရင်ဒီအရှက်ရစေမဲ့ဟာမျိုးတွေဖြစ်တာမျိုးတွေသူ့ရဲ့စီကံပေါင်းအတွင်းမှာကိုယ့်ရဲ့အလုပ်တောင်းဝန်လဲခြေပုံတလို့ဒီကိုယ့်ရဲ့ရပိုင်ခွင့်ကိုလဲကောင်းကောင်းပြောတတ်ဆိုတတ်တဲ့သူတွေဖြစ်စေချင်တယ်ပေါ့နော
်ဂျန်စီတို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်တစ်ပတ်ဒီကြားလို့ရှင်လဲဂျန်စီတွေအတွက်စိတ်ဝင်စားဖွယ်ရာကောင်းလို့ရရာအစီအစဉ်လေးတွေနဲ့တင်ဆက်ပေးသွားမှာမို့လို့ဆက်ဆက်စောင့်ကြည့်ဖို့မမေ့နဲ့เนาะတတ
ဂျပန်မှာအလို့ရဖို့ပြင်ဆင်တင်တာတွေကိုမက်ခင်လေးပဲပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါ 2024 Paris Olympic ပြိုင်ပွဲမှာ Russia နဲ့ Belarus နိုင်ငံကအားကစားသမားတွေကိုဝင်ခွင့်ပေးမပေးနိုင်ငံတကာ Olympic Committee ဘက်ကဆုံးဖြတ်လိုက်ပါပြီ။2024 Copa America ဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကတော့မဲနှဲ့လိုက်ပါပြီ။နောက် The Masters ကောက်သီး Champion John Ram ကတော့ PGA ကောက်သီးပြိုင်ပွဲကနေ LIV ကောက်သီးပြိုင်ပွဲဘက်ကိုပြောင်းဖို့ဆုံးဖြတ်လိုက်ပါပြီ။ဒီလိုသတင်းတွေကိုကိုရနိုင်စူးစီးတင်ဆက်ပေးထားတာအနားယူရင်တဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။မင်္ဂလာပါကျွန်တော်ရနိုင်ပါ FIO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပြည်ထောင်နိုင်ငံ Paris မြို့မှာကျင်းပ2024 Paris Olympic ပြိုင်ပွဲမှာ Russia နဲ့ Belarus နိုင်ငံတွေကကစားသမားတွေကိုသူတို့ရဲ့သက်ဆိုင်ရာနိုင်ငံတွေကိုကိုယ်စားပြုပြီးတော့မဟုတ်ပဲဝင်ပြိုင်ခွင့်ပေးသွားမှာဖြစ်တယ်လို့နိုင်ငံတကာ Olympic Committee ကဒီဇင်ဘာ10ရက်နေ့မှာပြောလိုက်ပါတယ်
။ First of all,what is maybe most important is has changed that
ပရမဦးဆုံးအနေနဲ့ပြောချင်တာကတော့ရုရှားနဲ့ Belarus နိုင်ငံကလက်မှတ်ကန်ဆောင်ထားတဲ့အားကစားသမားတွေက Olympic နဲ့နိုင်ငံတကာပြိုင်ပွဲတွေဝင်ပြိုင်ခွင့်ရမှာဖြစ်ပါတယ်။ဒါကိုတခြားအားကစားနည်းတွေမှာလည်းနေတိုင်းလူလူတွေ့နေရတာပါ။အထူးသဖြင့် Tennis ပြိုင်ပွဲတွေမှာအထင်ရှားဆုံးတွေ့နိုင်ပြီး Seven ပြိုင်ပွဲတွေနဲ့တချို့သပွဲတင် Tennis ပြိုင်ပွဲ၊ရေခဲပြင် Hockey ၊ဘောလုံးနဲ့ American ဥရောပနဲ့တခြားတိုက်တွေကဘောလုံးပွဲတွေမှာလည်းတွေ့နိုင်ပါတယ်
။ဒါပေမဲ့ Ukraine ကျူးကျော်စစ်ကိုတက်ကြွစွာထောက်ခံတဲ့သူဒါမှမဟုတ်တနည်းနည်းနဲ့ပံ့ပိုးကူညီတဲ့ကစားသမားတွေကိုတော့ဝင်ဝင်ပေးမှာမဟုတ်ဘူးလို့ IOC ကပြောပါတယ်။ပြီးခဲ့တဲ့2022ကရုရှားက Ukraine ကိုကျူးကျော်တိုက်ခိုက်ပြီးတဲ့နောက်ရုရှားနဲ့ဘယ်လာရုစ်နိုင်ငံကကစားသမားတွေကိုအစောပိုင်းမှာနိုင်ငံတကာပြိုင်ပွဲတွေကနေပိတ်ပင်ခဲ့တာပါ။နောက်ပိုင်းမှာတော့တဖြည်းဖြည်းချင်းနိုင်ငံကိုစားပြုပြီးတော့မဟုတ်ဘဲနဲ့တီးခြားပြန်ပြီးတော့ဝင်ခွင့်ပေးလာတာဖြစ်ပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့တူးချင်းပြိုင်ပွဲတွေမှာသာဝင်ပြိုင်ခွင့်ရမှာဖြစ်ပြီးတော့အသင်းလိုက်ပြိုင်ပွဲတွေမှာတော့ဝင်ပြိုင်ခွင့်ရမှာမဟုတ်ဘူးလို့ပြောပါတယ်။အခုလို IOC ဘက်ကဒီရုရှားနဲ့ဘယ်လာရုစ်ကစားသမားတွေကိုနိုင်ငံကိုစားပြုပြီးတော့မဟုတ်ဘဲဝင်ပြိုင်ခွင့်ပေးလိုက်ပေမဲ့လည်းကမ္ဘာပြေးခုံပြအဖွဲ့ချုပ်ကတော့ရုရှားနဲ့ဘယ်လာရုစ်ကကစားသမားတွေကိုပြေးခုံပြပြိုင်ပွဲတွေမှာတော့ဝင်ခွင့်ပေးမှာမဟုတ်ဘူးလို့ကမ္ဘာပြေးခုံပြအဖွဲ့ချုပ်ဥက္ကဋ္ဌ Sebastian Coe ကပြောပါတယ
် No you may well see some neutral athletes from Russia and Belarus in Paris
Olympic မှာရုရှားနဲ့ဘယ်လာရုစ်ကကစားသမားတွေကိုသူတို့နိုင်ငံတွေကိုကိုယ်စားမပြုဘဲကြားနေနိုင်ငံကကစားသမားအဖြစ်နဲ့တွေ့ကောင်တွေ့ရမှာပေါ့ဒါပေမဲ့ပြေးခုံပြပြိုင်ပွဲမှာတော့ပါဝင်မှာမဟုတ်ပါဘူးကျွန်တော်တို့ပြေးခုံပြအားကစားဘိုင်းကယက်တီချက်ကတော့ဘာမှအပြောင်းလဲမရှိပါဘူး။ကျွန်တော်အနေနဲ့ဘာမှထပ်ဖြည့်ဆွတ်ပြောစရာမရှိပါဘူး။အမှုဆောင်ဘုတ်အဖွဲ့ထောက်ခံခြင်းနဲ့ကမ္ဘာပြေးကုန်ပြေကောင်စီကဒီဆုံးဖြတ်ချက်ကိုချခဲ့တာဖြစ်ပြီးနိုင်ငံတကာပြိုင်ပွဲတစ်ခုမှကျင့်သုံးခဲ့တာပါ။ဒါကိုကမ္ဘာပြေးကုန်ပြေတန်ဝိုင်းကလည်းအလုံးစည်းပါထောက်ခံခဲ့ကြတာပါ
။အခုချိန်ထိ Paris Olympic ပြိုင်ပွဲကိုပြိုင်ခွင့်ရတဲ့အားကစားသမား4600ရှိပြီးတော့အဲ့ဒီထဲမှာတော့ Russia နိုင်ငံက6ယောက်နဲ့ Belarus နိုင်ငံက3ယောက်ပါဝင်တာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းလေးပတ်မှာတော့2024 Copa America ဖလားဘောလုံးပွဲအုပ်စုပွဲစဉ်လေးကိုပြီးခဲ့တဲ့ချာတာဗရီနေကမဲနိုင်လိုက်ပါတယ်။အုပ်စု A မှာတော့လက်ရှိချန်ပီယံအာဂျင်တီးနားကချီလီ၊ပီရူအပြင်ကနေဒါနဲ့ထရီနီဒက်တို့ခြေစစ်ပွဲအောင်တဲ့အသင်းနဲ့တုပ်စုရဲချပြီးတော့အုပ်စု B မှာတော့မက္ကဆီကို၊အီကွေဒေါ၊ဗင်နီဇွဲလားနဲ့ဂျမေကာတို့ပါဝင်မှာဖြစ်ပါတယ်။အုပ်စု C မှာတော့အိရှင်အမေရိကန်အသင်းကအူရုဂွေး၊ပနားမား၊ဘိုလီးဗီးယားတို့နဲ့တုပ်စုရဲချပြီးတော့အုပ်စုဒီမှာတော့နာမည်ကြီးဘရာဇီးလ်ကကိုလံဘီယာပါရာဂွေးတို့အပြင်ကော့စတာရီကာနဲ့ဟွန်ဒူရက်စ်တို့ခြေစစ်ပွဲအောင်တဲ့အသင်းနဲ့ကစားရမှာဖြစ်ပါတယ်။ပြိုင်ပွဲဖွံ့ဖွဲကိုတော့အမေရိကန်အရှေ့ဘက်ချမ်းကဒီဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာဇွန်လ20ရက်နေ့မှာကစားမှာဖြစ်ပြီးတော့လက်ရှိချန်ပီယံအာဂျင်တီးနားအသင်းကကနေဒါဒါမှမဟုတ်ထရီနီဒက်တို့နှစ်သင်းနဲ့ကခြေစစ်ပွဲအောင်တဲ့အသင်းနဲ့အဖွံ့ဖွဲကစားရမှာဖြစ်ပါတယ်ခင်ဗျာ။တောင်အမေရိကဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကိုဆက်အရင်တော့ဘရာဇီးလ်ဘောလုံးဖွဲ့ချုပ်အုပ်ထအက်ဒနာဒိုရိုဒရီဂက်စ်ကိုယာရုတောင်ဝန်တွေကနေဖယ်ရှားလိုက်တယ်လို့ရီယိုဒီဂျနေရီယိုမြို့မှာရှိတဲ့ပြည်내တရားရုံးကပြီးခဲ့တဲ့ခြားသပတေးနေ့ကပြောလိုက်ပါတယ်။ဒါ့အပြင်2022ခုနှစ်ကသူ့ကိုဥက္ကဋ္ဌဖြစ်တဲ့ရွေးကောက်တင်မြှောက်ခဲ့တဲ့ဘရာဇီးလ်ဘောလုံးဖွဲ့ချုပ်ရဲ့ညီလာခံကိုလည်းဖြတ်သိမ်းပြီးတော့အားသာတရားမျှတမှုဆိုင်ရာအထက်တရားရုံးဥက္ကဋ္ဌဟိုဇေးပတ်ဒစ်ကိုယာယီဥက္ကဋ္ဌဖြစ်တဲ့ခန့်လိုက်တယ်လို့ပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်အရယာယီဥက္ကဋ္ဌအနေနဲ့ရက်ပေါင်း30အထွန်းမှာရီဂိုဝတ်တက်ကိုကျင်းပဖို့တောင်းဝန်ရှိတယ်လို့လည်းပြောပါရယ်။တရားရုံးဘက်ကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာဘရာဇီးလ်ဘောလုံးဖွဲ့ချုပ်ကတော့သိရှိကြောင်းနဲ့ဒီပေါ်မှာလိုအပ်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားဖို့အတွက်စဉ်းစားသုံးသပ်နေတယ်လို့လည်းပြောလိုက်ပါရယ်ခင်ဗျာ။ဒ ဒီဘက်ပရီးမီယာလိဘောလုံးပွဲတွေဘက်မှာတော့လီဗာပူးကကခရစ်စတိုပယ်လစ်ကို၄ဂိုးတိုးနဲ့နိုင်ပြီးတော့အာဆနယ်ကအက်စတန်ဗီလာကိုတဂိုးဂိုးကြီးနဲ့ရှုံးသွားလို့လီဗာပူးကဇယားထိတ်ကိုတက်ပြီးတော့အာဆနယ်ကဒုတိယနေရာကိုရောက်သွားပါတယ်။အက်စတန်ဗီလာကတော့အာဆနယ်ကိုဒီဘက်မှာနိုင်လိုက်လို့မန်စီးတီးနဲ့အာဆနယ်အသင်းကြီးနှစ်သင်းကိုနှစ်ပတ်သက်တိုက်နိုင်ပြီးတော့တတိယနေရာမှာရှိနေပါတယ်။ဒီဘက်မှာစပေါ့စ်ကလည်းညူကာဆယ်ကို၄ဂိုးတိုးနဲ့နိုင်သလိုမန်စီးတီးကလည်းလူတန်တောင်းကိုနောက်ကနေအသေးအတန်ကစားပြီးတော့၂ဂိုးတိုးနဲ့ကတ်နိုင်လို့ပြီးခဲ့တဲ့၄-၅ပွဲမှာနိုင်ပွဲပျောက်နေတဲ့ Spurs နဲ့ Man City တို့နိုင်ပွဲပျောက်တာကိုအဆုံးသတ်နိုင်လိုက်ပါတယ်။ဒီတစ်ပတ်မှာ Man U ကဘုံမောက်ကိုအိမ်ခွေးမှာ၃ဂိုးကိုမရှိနဲ့ရှုံးပြီးတော့ Chelsea ကလည်း Everton ကို၂ဂိုးကိုမရှိနဲ့ရှုံးသွားပါတယ်။ Man U နီးပြတန်ဟက်ကတော့ပြီးခဲ့တဲ့ပွဲမှာ Chelsea ကိုနိုင်ပြီးဒီတစ်ပတ်မှာဘုံမောက်ကိုပြန်ရှုံးတဲ့အသင်းရဲ့ခြေစွမ်းမတည်ငြိမ်တဲ့ပုံမှာစိတ်ပြက်မိရဲဆိုပြီးတော့ပြောပါတယ်။ဒီတစ်ပတ်မှာ Liverpool နဲ့ Palace ပွဲမှာ Liverpool တိုက်စစ်မှု Salah ဟာ Liverpool အတွက်ဂိုး200မြောက်ကိုထည့်ယူနိုင်ခဲ့ပါတယ်။ဒါကြောင့်သူဟာလီဗာပူးအတွက်ဂိုး200နဲ့အထက်သွင်းနိုင်တဲ့တတိယမြောက်ကစားသမားလည်းဖြစ်လာခဲ့ပါတယ်
။ Really special. Really happy for him. Now that's off.
လီဗာပူးနီးပြယာဂင်ကလော့ကတော့ဆာလာဟာတကယ်ကိုထူးချွန်တဲ့ကစားသမားတစ်ဦးဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ်ခင်ဗျာ။ Premier League ဘက်ကနောက်ထပ်သတင်းတစ်ခုကတော့ Everton ကသူတို့ကို Premier League မှာအမှတ်လျှော့ပြီးတော့ဒဏ်ရိုက်ထားတဲ့ပတ်သက်ပြီးတော့အယူခံဝင်လိုက်ပါပြီ။ကလပ်တင်းလိုင်းနာမဲ့ဘန်နာငွေကြီးဆိုင်ရာစီးမြင့်တွေကိုချိုးဖောက်တယ်ဆိုပြီးတော့ပရီးမီယာလိဂ်ဘက်က Everton ကိုဒီနေ့ဘောလုံးရာသီမှာဆယ်မတ်ရှော့ထားတာဖြစ်ပါတယ်။ဒါကို Everton ဘက်ကမချေနှက်လို့ပရီးမီယာလိဂ်ရဲ့တရားခုံရုံးအဖွဲ့ဥက္ကဋ္ဌကိုအယူခံဝင်လိုက်တယ်ဆိုပြီးတော့ဒလင်းလာနေမှာပြောလိုက်ပါတယ်ခင်ဗျာ။ဘောဒီတိုင်ပွဲဘက်မှာတော့ပြီးခဲ့တဲ့ Damascus ခလားကောက်ကြီးတိုင်ပွဲမှာဘိုးဆွဲခဲ့တဲ့ Spain နိုင်ငံသား John Ramha PDA ကောက်တီပြိုင်ပွဲကနေပြီးတော့ပတ်စံပို့ရတဲ့ LIV ကောက်တီပြိုင်ပွဲတွေကိုဝင်ပြိုင်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် I think the number one thing I learned is that I love the game of golf
ပထမဆုံးတစ်ခုကတော့ကျွန်တော်အနေနဲ့ကောက်တီကစားနည်းကိုကြိုက်တယ်ကောက်တီကစားနည်းကိုလည်းအောင်မြင်စေခြင်းတယ်ဒုတိယတစ်ချက်အနေနဲ့ကတော့လူတစ်ယောက်ကတစ်ခုခုကိုရွေးချယ်ဆုံးဖြတ်ရတော့မယ်ဆိုရင်သူ့အတွက်သူ့မိသားစုအတွက်အကောင်းဆုံးကိုပဲရွေးချယ်ဆုံးဖြတ်ရမှာဖြစ်ပါတယ်ဒါကရိုးလေးပါပဲ
အခုလို John Ram LIV ကောက်တီပြိုင်ပွဲတွေကိုဝင်ပြိုင်ဖို့ဆုံးဖြတ်လိုက်တဲ့အတွက်သူဟာ PGA ပြိုင်ပွဲတွေကနေ LIV ကောက်တီပြိုင်ပွဲတွေကိုပြောင်းကစားတဲ့နာမည်ကြီးကစားသမားတွေကတယောက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်တုန်းကတော့ Australia က Cameron Smith ဟာ British Open ကောက်တီပြိုင်ပွဲမှာဘိုးဆွဲပြီးတဲ့နောက် LIV ကောက်တီပြိုင်ပွဲတွေကိုဝင်ပြိုင်ဖို့ဆုံးဖြတ်ခဲ့ပါတယ်။အခုလည်း John Ram ကဝင်ပြိုင်ဖို့ဆုံးဖြတ်လိုက်တာကြောင့်သူဟာတစ်နှစ်ကိုအနည်းဆုံး American Dollar တန်း300လောက်ရနိုင်တယ်လို့မီဒီယာတချို့ကဖော်ပြနေပြီးတော့အချို့မီဒီယာတွေကဆိုရင်တန်း600နီးနီးလောက်ထိရနိုင်တယ်ဆိုပြီးတော့ပြောနေကြပါတယ်ခင်ဗျာ
ကိုယ်ကနေပြောပြတဲ့အားကစားကဏ္ဍကိုကြည့်ရှုခဲ့ရလို့အားလုံးအနာရကြားခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VO American တဲ့ရဲ့ဘောလုံးညစီစဉ်တွေအဆုံးမသတ်ခင်ထိတ်တန့်ရောက်တဲ့အချင်းချက်ကိုမခင်လေးပြောပြပေးပါဦးခင်ဗျာ
ကစားမြောက်ပိုင်းဟာမက်စ်သွေးကြွအဖွဲ့ကိုခြေမုံးနဲ့စစ်စင်ရေးအတွင်မှာတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲကြေညာထားပါဗျ။ဒါအပြင်ဂါဇာမှာရှိတဲ့ပြည်မှတ် 250 ကျော်ကိုလည်းတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါဗျ။အော်တိုဘာလာတုန်းကဟာမက်စ်တွေရဲ့တိုက်ခိုက်မှုမှာဒဇာကန်အဖြစ်ဖမ်းဆီးခေါ်ဆောင်ခံခဲ့ရတဲ့သူ2ဦးရဲ့ရုပ်အလောင်းတွေကိုဂါဇာမှာလုပ်တဲ့စစ်စင်ရေးတွေအတွင်မှာအစ္စရေးတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောထားပါသေးတယ်။စစ်အာဏာရှင်စနစ်အဆုံးသတ်ရေးအတွက်စစ်ကောင်စီရဲ့တက်စခန်းတွေကိုဆက်လက်တိုက်ခိုက်သွားမယ်လို့ရှမ်းမြောက်ညီနောင်မဟာမိတ်အဖွဲ့ကမနေ့ဒီဇင်ဘာ12ရက်နေ့ကတယ်လီဂရမ်လူမှုကွန်ရက်မှာကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ပခါတွေနဲ့ပတ်သက်လို့ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေမှာအပြုသဘောဆောင်တဲ့ရလဒ်တွေရှိခဲ့တယ်လို့ငြိမ်းချမ်းရေးအတွက်အဆုံးထိဆောင်ရွက်ပေးသွားမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက၂ရက်ဆက်တိုက်ထုတ်ဖော်ပြောဆိုလို့အပြီးမှာအခုလိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်တွေထွက်လာတာလည်းဖြစ်ပါတယ်။ညီနောင်မဟာမိတ်အဖွဲ့တွေကတော့လက်တလောထွက်ပေါ်နေတဲ့သတင်းတွေကြောင့်မြန်မာပြည်သူလူထုအနေနဲ့စိုးရိမ်ပူပန်မှုမရှိစေခြင်းကြောင့်မြန်မာပြည်သူလူထုမျှော်လင့်တောင်းတနေတဲ့နိုင်ငံရေးရည်မှန်းချက်တွေကိုဘရောမှလစ်လူရှုသွားမှာမဟုတ်တဲ့အပြင်နောက်ပြန်လှည့်သွားမှာမဟုတ်ဘူးလို့ကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်။ထိုင်းမြန်မာနယ်စပ်အနီးကချနပူရီပြည်တဲ့အနောက်ဘက်အချက်မှာစိတ်ကြွဆေးပြားတွေစံချိန်တင်ဖမ်းမိတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။မနေ့ကစစ်ဆေးဂိတ်မှာရပ်ထားတဲ့6ဘိန်းထရက်ကားတစ်စီးပေါ်မှာအိတ်တွေနဲ့ဖွက်ပြီးတည်ဆောင်လာတဲ့ဆေးပြားတန်း90ကိုတာဝန်ရှိသူတွေကတွေ့ရှိခဲ့တာပါ။ဒီကုန်တင်ကားတွေပေါ်မှာလိုက်ပါလာတဲ့အမျိုးသားတူနဲ့အမျိုးသမီးတူကိုလည်းဖမ်းဆီးထားပါသေးတယ်ရှင်။
ကျေးဇူးပါမခင်လေးရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VOA American တန်ရဲ့ပေါ်ဒုညအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကကိုစန်ကျော်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ David Greenberg နဲ့ Joanna Cummings တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice